Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘီအန်ဒရီပေါင်းကကင်းဝေးကြပါစေခင်ဗျာ။ဂောဆာတက္ကရီ1383ခုနှစ်ဒီဘိုဒလာဇန်2ရက်2022ခုနှစ်ဖေဖော်ဝါရီလ2ရက်ဗိုလ်ထူးညဘက် VOE ရေဒီယိုရုပ်သံစီစဉ်နေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။စီစဉ်မှုကကျွန်တော်ကျော်ကျော်သိမ်းပါကျုပ်ဒီညအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ရုပ်သံထုတ်လွှင့်ချက်ကတော့ U.70B နဲ့ Thaicom 6 Jodu line တွေကနေဖမ်းယူကြည့်ရှုနိုင်တယ်လို့ View website burmese.voanews.com Facebook view.burmese.news နဲ့ YouTube မှာလည်းထုတ်လွှင့်ချိန်တွင်ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။ဒီညအစီအစဉ်မှာရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုကိစ္စ ICJ မှာကန့်ကွက်ထားတာကို NUG ကလက်ခံတဲ့အကြောင်းပြောလိုက်တာမြန်မာဒီမိုကရေစီအမေရိကန်အစိုးရလေထာကူညီဖို့ထိပ်တန်းရီပပ်လီကန်ခေါင်းဆောင်ကတိုက်တွန်းလိုက်တာစတဲ့မြန်မာဒေသတွေနဲ့နိုင်ငံတကာသတင်းတွေနဲ့အတူ ICJ ဆိုင်ရာ NUG ရဲ့သဘောထားနဲ့ပတ်သက်လို့တုံ့ပြန်ချက်တစ်ခုမှာတော
့ NUG ကလည်းခေါင်းအေးနဲ့စဉ်းစားပြီးတော့ကိစ္စကိုလုပ်လိုက်တာနော်မဟုတ်တဲ့ဟာကိုမမှန်တဲ့ဟာကိုမှန်တဲ့လမ်းပေါ်ရှင်းလိုက်တာ
ဒီကြောင်ပြည်စုံတဲ့သူစကိုင်းဘက်မှာတိုက်ပွဲတွေဖြစ်ကြေးရွာတွေမိရှုခံရပြီးဒေသခံတွေအုံဝင်စွန့်ထွက်ပြေးရတာဆရာနာသိန်းတနစ်ပြည့်ပြီးတဲ့နောက်တိုင်းရင်းသားဒေသတွေကတိုက်ပွဲတွေအခြေအနေနဲ့ထိုင်းမှာအကျဉ်းကျပြီးပြစ်ဒဏ်သက်ပြည့်တဲ့မြန်မာနိုင်ငံသားတွေကိုထိုင်းဘက်ကပြန်ပို့တဲ့သတင်းပြပုချက်တွေနားဆင်ကြပါမယ်။ဒီနေ့ပတ်စင်ကဏ္ဍတွေဖြစ်ဒူဒူနဲ့ကျမ်းမာရေးမြမအရေးဆွေးနွေးခန်းနဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရမြန်မာဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးတမောင်တန်းတော်ပြပါမယ်ခင်ဗျာ။
ရင်းသားရီပေါ်လူမျိုးတုံးတပ်ဖြတ်မှုကျွလွတ်နေဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီး ICJ နိုင်ငံကတရားရုံးကတရားစီရင်ပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုလက်ခံတဲ့အကြောင်း NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကကြေညာချက်ထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေကိုစားဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ ICJ ရဲ့တရားစီရင်ပိုင်ခွင့်ကိုအရင် NLD အစိုးရကလက်မခံခဲ့ပါဘူး။ဒီအမှုကိုတောင်ဆန်းစုကြည်ကိုတိုင်ကနဦးအဆင့်ကန့်ကွက်လျှောက်လဲခဲ့ပါတယ်။NLD အစိုးရလက်ထက်ကလွတ်တော်အမတ်တွေပါဝင်ဖွဲ့စည်းထားတဲ့အတိုက်ခံ NUG အမျိုးသားညီညွတ်ရေးအစိုးရကအဲ့ဒီကနဦးခုခံခြေပါချက်ကိုပြန်လည်ရုပ်သိမ်းကြောင်းမနေ့ကဖေဖော်ဝါရီလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းဒီကိစ္စစစ်ဆေးကြားနာရေးမှာ ICJ ကရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတန်တမာနေနဲ့သာထိတွေ့ဆက်သွယ်နေပါတယ်။တရားစွဲဆိုထားတဲ့ကိစ္စဒီလဖေဖော်ဝါရီလ22ရက်နေ့ကြားနာတဲ့အခါပြန်လည်ခြေပဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုထားပါတယ်။ NUG ကလည်းသူတို့အနေနဲ့ဒီအမှုကိုပြန်လည်ခြေပဖို့လျှောက်လဲချက်တင်ထားတယ်လို့ဆိုပါတယ်။အခု ICJ တရားရုံးရဲ့တရားစီရင်ပိုင်ခွင့်ကို NUG ကလက်ခံလိုက်တဲ့အကြောင်းကြေညာလိုက်တာကြောင့်အမှုသွားအမှုလာအပေါ်ဘလောက်အထိအကျိုးသက်ရောက်မှုရှိမလဲဆိုတာတော့မသိရသေးပါဘူး။ ICJ အနေနဲ့မြန်မာစစ်တပ်ကိုအတိမတ်ပြုဆက်ဆံမဲ့အစားအမှုနဲ့ပတ်သက်လို့နယူးယောက်မြို့မှာရှိနေတဲ့ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုယာယီကိုယ်စားလှယ်အနေနဲ့အစာထိုးဆက်သွယ်ဖို့ NUG ကတိုက်တွန်းထားပါတယ်။ ICJ မှာမြန်မာအရေးကိုအရင်တစ်ခေါက်ကြားနာစစ်ဆေးတုန်းကမြန်မာနိုင်ငံကိုယ်စားတက်ရောက်ဖြေကြားခဲ့တဲ့နိုင်ငံတော်အတမင်ကပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မတက်ရောက်နိုင်ရင် alternate agent ကိုယ်စားပြုနိုင်တဲ့ကိုယ်စားလှယ်အဖြစ်တမတ်ကြီးဦးကျော်မိုးထွန်းကိုအဆိုပြုထားပြီးဖြစ်တယ်လို့လည်းNUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကပြောဆိုထားပါတယ်ခင်ဗျာမြန်မာဒီမိုကရေစီရဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့ကူညီပေးမဲ့အစီအစဉ်ကိုဒီဇိုင်းမမလှုပ်ဆောင်ဖို့လိုအပ်ကြောင်းအထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မက်ကွန်နဲကသမ္မတဘိုင်ဒန်အစိုးရကိုတိုက်တွန်းလိုက်ပါတယ်ကန်တက်ကီပြည်နယ်အထက်လွှတ်တော်အမှလည်းဖြစ်မြန်မာအရေးကိုအစဉ်တစိုက်ကူညီဆောင်ရွက်ပေးနေသူတဦးလည်းဖြစ်တဲ့မစ်ချ်မက်ကွန်နဲကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတနစ်ပြည့်တဲ့ဖေဖော်ဝါရီလ1ရက်နေ့ရက်စွဲနဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒီလိုဖော်ပြထားတာပါတန်ပေါင်းများစွာသောမြန်မာပြည်သူတွေဟာ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံအားပေးနေကြတဲ့အကြောင်းဒါပေမဲ့ညီညွတ်ပြည်တတိပြောင်မြောက်တဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုကြီးဟာနိုင်ငံတကာရဲ့ကူညီပံ့ပိုးမှုတွေလိုအပ်နေကြောင်းဒါကြောင့်လဲလွန်ခဲ့တဲ့တနစ်တာကာလကလေးကသမ္မတဘိုင်ဒန်အစိုးရအနေနဲ့မြန်မာဒီမိုကရေစီအရေးမှာအဟံတားဖြစ်နေသူတွေကိုအရေးယူဖို့နဲ့အမေရိကန်ရဲ့မဟာမိတ်တွေလည်းအလားတူလှုပ်ဆောင်ကြဖို့သူ့အနေနဲ့တိုက်တွန်းခဲ့ကြောင်းအထက်လွှတ်တော်မှမက်ကွန်နဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချင်းအဲ့ဒီအာဏာသိမ်းမှုကိုသမ္မတဘိုင်ဒန်ကပြစ်တင်ရှုတ်ချခဲ့တဲ့အပေါ်အာရမှုရှိပေမဲ့အဲ့ဒီလောက်နဲ့တင်မလုံလောက်ကြောင်းအမေရိကန်အစိုးရအနေနဲ့ဒီထက်ပိုပြီးလှုပ်ပေးနိုင်တာတွေရှိနေသေးတယ်လို့လှုပ်လဲလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်။ အဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာအမေရိကန်အစိုးရအနေနဲ့အာရှဒေသအတွင်းကနိုင်ငံတွေအထူးသဖြင့်အိန္ဒိယနဲ့တန်တမာရေးအရာထိတွေ့ဆက်ဆံပြီးဦးစားပေးဆောင်ရွက်တင်ကြောင်းအကြံပြုထားပါတယ်။ဒါအပြင်လက်ရှိအာဆီယံအဖွဲ့ရဲ့အလဲကျအခွင့်အရေးတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံကတရားမဝင်စစ်အုပ်ချုပ်ရေးအဖွဲ့ကိုနိုင်ငံတကာအစည်းအဝေးပွဲတွေဖိတ်ခေါ်ဖို့ပြင်ဆင်နေတဲ့လောက်ရတဲ့ကိုအမေရိကန်အနေနဲ့လက်မခံတဲ့ကြောင်းလဲကြီးညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့ဒီနှစ်အတွက်အမေရိကန်ဒေါ်လာတန်း800ကျော်လိုအပ်တဲ့အကြောင်းဒီပမာဏဟာပြီးခဲ့တဲ့နှစ်ကတည်းကနှစ်ဆပိုများပြီးမြန်မာနိုင်ငံအတွက်တောင်းဆိုတဲ့အများဆုံးပမာဏဖြစ်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကပြောပါတယ်။2022ခုနှစ်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီပေးရေးတုံ့ပြန်ဆောင်ရွက်မဲ့အစီအစဉ်တွေကိုထုတ်ပြန်လိုက်ပြီးဖြစ်ပြီးဒီနှစ်မှာလူပေါင်း6တန်း2သိန်းကိုအကူအညီပေးနိုင်ဖို့အမေရိကန်ဒေါ်လာ826တန်းလိုအပ်နေပါတယ်ဆိုပြီးကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ရဲ့ပြောခွင့်ရယန်စလကမနေ့ကဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံတော်ပြည်ပခန့်တွေပို့ပြီးကြီးထွားလာတဲ့အတွက်လူပေါင်း 14.4 တန်းလောက်လူသားချင်းစာနာမှုအရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်းနဲ့အဲ့ဒီထက်က5တန်းလောက်ဟာကလေးငယ်တွေဖြစ်တဲ့အကြောင်း UN OCHA ရုံးပြောခွင့်ရယန်စလကပြောဆိုပါတယ်ခင်ဗျာလက်ရှိအချိန်မှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မဲ့အရေးလက္ခဏာမတွေ့ရဘူးလို့ပြင်သစ်နိုင်ငံရေးဝန်ကြီးယင်းအီဖ်လီဒရီယန်ကပြင်သစ်ရုပ်တံသတင်းဌာနတစ်ခုကိုဒီကနေ့ပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းနဲ့ပတ်သက်လို့ရုရှားတို့ရဲ့လုံခြုံရေးဆိုင်ရာစိုးရိမ်မှုတွေကိုအနောက်အုပ်စုနိုင်ငံတွေကမသိကြိုးကြုံပြုပြီးယူကရိန်းနဲ့စစ်မဖြစ်ဖြစ်အောင်တွေးဆောင်လှုပ်ဆောင်နေကြတယ်လို့မနေ့ဖေဖော်ဝါရီလ10ရက်နေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ဇက်မှာရုရှားကတိမ့်နဲ့ချီတဲ့တပ်ဖွဲ့အင်အားတွေပို့ထားတဲ့အပေါ်အမေရိကန်အပါအဝင်အနောက်အစုနိုင်ငံတွေကစိုးရိမ်မှုတွေထွက်ပေါ်နေပေမဲ့ရုရှားဘက်ကတော့ဒါဟာယူကရိန်းကိုဝင်ရောက်တိမ့်ဖိုက်ဖို့မဟုတ်ကြောင်းညှင်းဆိုထားပါတယ်။ရုရှားကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုတိမ့်ပိုက်လိုက်ပြီး၈နှစ်နီးပါးကြာလာပြီးဒွန်ဘတ်စ်ဒေသကခွဲထွက်ရေးသမားတွေကိုကြောတောက်နောက်ခံပေးထားတဲ့အတွက်အရင်ဆိုဗီယက်ပြည်ထောင်စုလက်အောက်ခံဖြစ်တဲ့ယူကရိန်းနိုင်ငံဟာစစ်အေးခေတ်နောက်ပိုင်းအရှေ့နဲ့အနောက်အုပ်စုအကြားအန္တရာယ်အကြီးဆုံးဒေသဖြစ်လာနေပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဗိုလ်ဒုတိယညဘက်သတင်းတွေကိုကျွန်တော်တမောင်သန်းကဆက်လက်ကြီးညာပါမယ်မြန်မာနိုင်ငံမှာအမျိုးသားပြန်လည်ရင်ကြားစစ်ရေးဖြစ်မြောက်အောင်လှုပ်ဆောင်ပြဖို့နိုင်ငံတကာအသိုက်အဝန်းကိုပုံကြီးဟမင်းကြီးကအပတ်စဉ်လုပ်နေကြဝတ်ပြုဆူတောင်းပွဲမှာဗိုလ်ဒုနေကတိုက်တွန်းလိုက်ပါတယ်အနာသိတ်တစ်နှစ်ပြည့်နောက်ပြန်မှာပုံကြီးဟမင်းကြီးကအခုလိုပြောဆိုခဲ့တာပါမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကြောင့်သွေးမြေကျနေတာကိုစိတ်မကောင်းစွာတွေ့မြင်နေရပါတယ်မြန်မာခရီးရန်ဆရာတော်ကြီးတွေရဲ့မေတ္တာရက်ခံချက်ကိုပဲ့တင်ထပ်ပြီးနိုင်ငံတကာကိုမေတ္တာရက်ခံချင်ပါတယ်လို့အခုလိုတိုက်တွန်းသွားခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ2ရက်နေ့ထိနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာဏာသိမ်းပြီးနောက်လူပေါင်း1510ယောက်လောက်စစ်ကောင်စီကြောင့်တေဆုံးခဲ့ရပြီးလူ1000နီးနီးလောက်အဖမ်းခံခဲ့ကြပါတယ်ရေပင်မှာရှိတဲ့ဟော်တီတပုံတွေကဒုံးကျည်တဲ့ယူအီနိုင်ငံကိုတိုက်ခိုက်နေကြတာကြောင့်အမေရိကန်စစ်တပ်ကယူအီနိုင်ငံကိုဒုံးကျည်ဖြတ်တင်းမော USS Cole နဲ့တိုက်လေရင်တွေဆစ်ထုတ်လိုက်ပါတယ်ခုလိုဆင်လုံးမဲ့ကိစ္စကိုဘူတာဘီကအင်ရှိဘင်းသားမိုဟာမက်ဘင်ဇယတ်အယ်နီဟမ်နဲ့ကာကွယ်ရေးဝန်ကြီးရိုက်အော့စတင်တို့ကအင်္ဂါနေ့မှာဖုန်းပြောဆွေးနွေးခဲ့ကြတယ်လို့ပင်တကွန်ကပြောပါတယ်ပစ္စပမြောင်မျိုးဆက်တိုက်လေရင်တွေချထားမဲ့သူ့ဆုံးဖြတ်ချက်ကိုလည်းကာကွယ်ရေးဝန်ကြီးကအင်ရှိဘင်းသားကိုအသိပေးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အတိုက်ခိုက်ခံရတဲ့ UAE နိုင်ငံကိုကူညီဖို့ဖြစ်ပြီးUAE ဟာအမေရိကန်ရဲ့ရေရှည်မဟာဗျူဟာမိတ်ဖက်ဖြစ်တာကိုထင်ထင်ရှားရှားပြသလိုက်တာဖြစ်ပါတယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့အကြေညာချက်မှာရေးထားပါတယ်။အစ္စရေးသမ္မတအိုက်ဆက်ခိုင်ဆော့လာရောက်ခဲ့တဲ့တနင်္လာနေ့တုန်းကယီမင်မှာရှိတဲ့ဟော်ဒီတပုံတွေကဒုံးကျည်နဲ့တိုက်ခိုက်ခဲ့ရမှာကြားဖြတ်ဖမ်းယူဖျက်ဆီးခဲ့ရပါတယ်။ယီမင်နိုင်ငံရဲ့အနိုင်ငံတကာအသိမှတ်ပြုအစိုးရကိုဟော်ဒီတပုံတွေကတိုက်ခိုက်နေရမှာ2015ခရိုင်ကဆူအာဘက်ကလာရောက်ကူညီတိုက်ခိုက်ပေးနေတဲ့ဆော်ဒီအာရေဗျဥဆောင်မဟာမိတ်ဖွဲ့မှာ UAE ကပါဝင်နေပါတယ်။ ဂျပန်နိုင်ငံတိုကျိုမြို့မှာကိုဗစ်ပိုးအစ်စ်တွေ့တာဗိုလ်တူနေက2000ကျော်သွားပြီဖြစ်တဲ့အတွက်အိုမီခရွန်ကူးစက်မှုညော့သွားမယ်ဆိုတဲ့မျှော်လင့်ချက်လည်းမှိန်သွားပြီဖြစ်ပါတယ်။တနိုင်ငံလုံးမှာလည်းပိုးတွေ့ရှိတာ9,960နဲ့စံချိန်တင်လိုက်ပါတယ်။စီရင်စု18စုမှာလည်းပိုးတွေ့တာအများဆုံးဖြစ်နေပါတယ်။တိုကျိုမှာတွေ့ခဲ့တဲ့ပိုးအစ်စ်တွေ့တာက11,586ဦးဖြစ်ပါတယ်။တောက်ကြနေတုန်းကတွေ့ခဲ့တာ16,600ကျော်ပါကိုဗစ်လူနာတွေအတွက်တည်ထောင်ထားတဲ့ဆေးရုံခရင်ရဲ့51.4%ခန့်လုံးကိုလည်းအသုံးပြုနေရပြီဖြစ်ပါတယ်။အရင်တုန်းကတော့ခရင်90%ခန့်လုံးကိုရောက်လာတဲ့အချက်ဟာအရေးပေါ်အခြေအနေအဖြစ်အကဲဖြတ်မဲ့အချက်တွေကတစ်ချက်ဖြစ်သတ်မှတ်ထားခဲ့တာပါ။ဒါပေမဲ့အခုခါမှာတော့အရေးပေါ်အခြေအနေကြီးညာဖို့အစီအစဉ်မရှိသေးပဲသတိကြီးကြီးထားစောင့်ကြည့်နေပါတယ်လို့အစိုးရအဖွဲ့အတွင်းဝန်ချုပ်ဟီရိုကာစုမတ်ဆူနိုကဗိုလ်တူးနေကပြောလိုက်ပါတယ်။ပေကျင်းအိုလံပစ်နဲ့ဆက်သွယ်နေတဲ့လူ7ယောက်စီးရုံတင်ထားပြီးဇန်နဝါရီလ23ရက်ကလေးကဆိုလို့ရှိရင်စုစုပေါင်း232ဦးမှာပိုးတွေ့ထားတယ်လို့2020ပေကျင်းအိုလံပစ်ဆေးဘက်ဆိုင်ရာကျွမ်းကျင်သူများအဖွဲ့ဥက္ကဋ္ဌကဗိုလ်တူးနေကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့14နှစ်ရည်အတွင်း32ယောက်ပိုးတွေ့ခဲ့ပြီး15ဦးက40အယောက်မှာတွေ့ရှိခဲ့ရတာဖြစ်ပါတယ်။ဆေးရုံတက်နေကြတဲ့လူတွေအားလုံးမဆိုးကြပါဘူးလို့မက်ကလော့စ်ကီးကပြောပါတယ်။ဇန်နဝါရီ23ရက်ကလေးကတွေ့ခဲ့တဲ့ပိုးတွေ့232မှာ163ဦးကလေးစိတ်မှာတွေ့တာဖြစ်ပြီး69ယောက်ကတော့အိုလံပစ်လာတဲ့အကစားအဝင်းဝိုင်းထဲမှာပဲတွေ့ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုတောက်ကြနေမှာဖွင့်လှစ်မှာဖြစ်ပြီးအဲ့ဒီမတိုင်မီအကစားသမား1000ကျော်ကဇုံ3ဇုံကိုဖြတ်အိုလံပစ်မရှိဆိုင်တိမ်မဲ့အခမ်းအနားကိုဒီကနေ့စတင်လိုက်ပါတယ်။ဒုတိယဝန်ကြီးချုပ်ဟန်ချင်းကအသက်80အရွယ်တရုတ်နိုင်ငံရဲ့ပထမဦးဆုံးနှင်းလျှောစကိတ်စီးပြိုင်ပွဲဝင်ကမ္ဘာချန်ပီယံလျိုဇီဟန်လက်ကိုမီးရှို့တိုင်းတစ်ဆင့်ကန်လိုက်ပြီးအခမ်းအနားကိုစတင်လိုက်ပါတယ်။အာဆာသမားတစ်ထောင်ကျော်ကမီးရှို့တိုင်းကိုဘေကျင်းကနေကပ်ရဲဟီဘဲပြည်နယ်ကဂျန်ဂျာခေါမြို့ကိုတည်သွားပြီးအိုလံပစ်ဖွင့်ပွဲနေ့တောက်ကြနေမှာဘေကျင်းကိုပြန်တည်လာကြမှာပါ
နောက်ဆုံးသတင်းတွေကိုကုစော်ဝင်းလိုက်နဲ့ဥတမုံသန်းတို့ပြောပြသွားတာပါ။သတင်းပတ်ဆိုင်ကဏ္ဍတွေမတိုင်ခင်သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့ ICJ မှာတရားဆွဲဆိုထားချက်ပေါ် NUG ရဲ့သဘောထားနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကြည့်ရအောင်ပါ။ရိုဟင်ဂျာလူမျိုးတွေတပ်ဖြတ်မှုဆိုင်ရာမြန်မာနိုင်ငံပေါ်ဆွဲချက်တွေ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကကနဦးကန့်ကွက်ခဲ့တာအားလုံးကိုပြန်ရုပ်သိမ်းလိုက်တဲ့အကြောင်း NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကကြေညာချက်ထုတ်ပါတယ်။ဖေဖော်ဝါရီ27ရက်နေ့ ICJ ကြားနာပွဲမှာစစ်ကောင်စီအစား NUG ကိုယ်စားလှယ်ကိုယ်စားလက်ခံပြည်ရှင်းခွင့်ပေးဖို့လေ ICJ ကိုတောင်းဆိုထားပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြပါမယ်ခင်ဗျာ
။ဟုတ်ကဲ့။အခုလိုလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကဏ္ဍဦးကန့်ကွက်မှုကို NUG ဘက်ကပြန်ရုပ်လိုက်ရတာရဲ့အရေးပါမှုကိုကမ္ဘာဒီပါ Institute မူဝါဒလိလာရဲ့အဖွဲ့က Director ဒေါက်တာခင်စောဝင်းက
ဒါတဘာဝချတယ်နော်။ဒေါက်အောင်ဆန်းစုကြည်ကရှင်းရှင်းပြောရဗျာ။ခါပြအောင်မဟုတ်တယ်လို့ခဲ့တာ။နော်အဲ့ဒါနဲ့ကိုကျော်စင်တန်းကြီးရောပါလူမျိုးကြီးရောဆက်ပတ်လဲကုန်တာအခုတော့အစိုးရအကောင်ပဲပြောမှာပေါ့နော်ဒီအညူချီကလည်းခေါင်းအေးနဲ့စဉ်းစားပြီးတော့ရုပ်စာကိုလုပ်လိုက်ကြနော်မဟုတ်တဲ့ဟာကိုမမှန်တဲ့ဟာကိုမှန်တဲ့လမ်းပေါ်တင်လိုက်ကြဆိုတော့ကျော်ဝန်တာလဲနော်ကြောင်းလဲပြရမယ်နော်ဒီလိုဝင်လဲဖြစ်ပေါ်မှာနော်ဒေါ်ဆုံးချူကလည်းဘူးခံခဲ့ရပဲစစ်ဘိုးတွေကလည်းဘူးခံခဲ့ရပဲအလုံးဝရှိဆက်တော်လို့မရဘူးအဖြေလည်းမပေါ်ဘူးအခုကပထမအချက်တော့ပထမအချက်ပေါ့ဗျာ
ဒါအပြင်မြမရိုဟင်ဂျာများအဖွဲ့ UK ဥက္ကဋ္ဌဦးထွန်းခင်ကလည
်းအဲကျွန်တော်တို့အနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကျွန်တော်တို့တနိုင်ငံလုံးကိုကိုစားပြုတဲ့ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးကိုကိုစားပြုတဲ့အစိုးရတရဲ့အနေနဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ preliminary objection လို့ခေါ်တဲ့ကန့်ခွဲမှုကိုICJ ကဘာတရားရုံးမှာကန့်ကွက်မှုကိုရုံသိမ်းတာဟာကျွန်တော်တို့နိုင်ငံအတွက်လက္ခဏာကောင်းတစ်ခုဖြစ်တယ်ကျွန်တော်တို့ရိုဟင်ဂျာတွေအားလုံးကဒီလို NUG ရဲ့ရုပ်အပေါ်မှာကျွန်တော်ကြိုးဆိုတယ်ဒီမှာတစ်ခုတွေ့ရတာကတော့ NLD အစိုးရကရိုဟင်ဂျာလူမျိုးတုံးသက်ဖြတ်မှုကိုငြင်းဆန်ခဲ့တယ်လို့ NUG အနေနဲ့မငြင်းဆန်ဘူး NLD လုပ်ခဲ့တယ်လို့မလုပ်ဘူးဒီဟာမှာကျွန်တော်တို့ပေါ်လွင်နေတာက NUG သည်ကျွန်တော်တို့နိုင်ငံရဲ့တရားမျှတမှုမန်တိုင်တွေအားလုံးပါနိုင်ငံတကာနဲ့ဖူးပေါင်းသွားမယ်ဆိုတော့ ဆိုတဲ့ဟာကဒီမှာပေါ်ပေါ်လွင်လွင်ထင်ထင်ရှားရှားတွေ့ရတယ်အဲ့ဒီအတွက်ကျွန်တော်နိုင်ငံသူနိုင်ငံသားအားလုံးအတွက်အားရစရာပါအ
ဲ့ဒီတော့ဘာကြောင့်အခုချိန်မှာပြန်ရုပ်လိုက်တာဖြစ်နိုင်ပါလဲလို့မေးရမှာဦးထွန်းခင်ကဆက်ပြီ
းဘာကြောင့်ဖြစ်လာလဲဆိုတော့ကျွန်တော်တို့သီးထားတဲ့လောက်ကပေါ့နော်ကျွန်တော်တို့နိုင်ငံမှာရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဖြစ်တော့ကနိုင်ငံသူနိုင်ငံသားအားလုံးကဒါတွေကိုလက်မခံခဲ့ဘူးမဖြစ်ဘူးလို့ထင်ခဲ့တယ်ရိုဟင်ဂျာတွေတုံးကဆိုရင်ဒီအိမ်တွေဝါတွေအရွာတွေမိရှိုးတာကကိုဟာကိုမိရှိုးခဲ့တယ်လို့ပြောခဲ့မှုတဲ့လူတွေရှိတယ်ဒါပေမဲ့အခုတန်တလန်တို့စကိုင်းတိုင်းမှာရှင်းပြင်းနေမှာခရီးနေပြင်းခရီးပြင်းနေမှာဖြစ်နေတာမှာကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးရော NUG အစိုးရကရောပို့ပြီးသဘောပေါက်သွားတာကဒါတွေကစစ်တပ်ကလုပ်ခဲ့သည်ဆိုတဲ့ဟာကပေါ်ပေါ်တင်တင်တွေးရတယ်လူမျိုးတို့တပ်ဖြတ်မှုတွေကအခုရိုဟင်ဂျာမကဘူးတခြားလူနေစုခရီးနေရောရှင်းတွေကိုလေလူမျိုးတို့တပ်ဖြတ်မှုကစပြီးတော့ရေးဆဲစီလုံးနေပြီဆိုတာတင်းတင်းရှားရှားတွေးရတယ်ဒါတွေကိုအခုချိန်မှာအားလုံးသဘောပေါက်ပြီလို့ကျွန်တော်ကတော့အဲ့လိုမျိုးယူဆပါတယ
်ဒီနေရာမှာအခုလိုရုပ်သိမ်းလိုက်မှုကြောင့် ICJ တရားစီရင်မှုမှာဆက်ဖြစ်လာနိုင်ခြေကိုမေးရမှာလဲဒေါက်တာခင်စောဝင်းက
ပြောမယ်ဆိုရှင်ဖွင့်တာမပြောရပါအားလုံးကကြောက်ပြောနေနေရပါနော်ဒီကောင်မီးကိုရောပြီးမှဆိုးရွားတောင်းတဲ့ဘဲကနေပြီးတော့ဘာပေါ်လာမလဲဆိုတော့ ICJ ကအစဆန်းနိုင်ငံနေရာလဲဒီကကိစ္စနဲ့ပတ်သက်လို့ညှောနေနေရပါပဲဆိုတော့ဒီဟန်ကတော်လေးကိုအရေးပါမယ်ဒါကိုရဲရဲဝမ်းနမ်းမမကံကံနဲ့ရေးဆိုင်ရမယ်နော်အရင်ကစစ်တပ်ကလည်းမှားခဲ့တယ်ဒေါ်အောင်ဆန်းစုကြည်ကလည်းမှားခဲ့တယ် out of court settlement ကိုရပါဗျာနော်ဒီကဘုတ်ဆွဲတင်လာတဲ့ဂမ်ဘီယာနိုင်ငံကပုဂ္ဂိုလ်တွေနဲ့မြန်မာပြည်ကအန်ယူဂျီပုဂ္ဂိုလ်တွေတွေ့ဖို့လိုလိမ့်မယ် informally ပေါ့ဗျာ informally ပေါ့နော်ပြီးပြီးတော့ကဲပုံမှန်လည်းပြောချက်ပါပြောင်းပေါ်လိုက်ပုံမှန်လည်းပြောလိုက်အလားအကောင်ဆုံးပဲ
ဒီပေါ်ဦးထွန်းခင်ကလည်
းအခုလိုခံကွယ်မှုကြောင့်ခုံရုပ်လုံငန်းစီတွေမှာတော့တရားရုံးကကိုစားပြုမှုဆိုတဲ့ဟာတခုတော့ရှိတယ်အဲ့ဒါကိုဘသူကိုစားပြုမယ်ဆိုတာတော့တရားရုံးကစုံဖြတ်မယ်ကျွန်တော်တို့လူခင်ကြတွေအနေနဲ့ကတော့ဒီ case မှာ NUG ကိုအာဏာသိမ်းစစ်ကောင်စီအစ NUG ကိုတက်စေခြင်းပါတယ်အဲတရားရဲ့မှန်တိုင်းမှာလည်း NUG ရဲ့ရုပ်သိမ်းမှုဟာပုံပြီးထိထိရောက်ရောက်အရေးပါမယ်လို့ကျွန်တော်ထင်ပါတယ်နောက်ဒီလိုကြားနာမှုစစ်ဆင်မှုတွေမှာ NUG ရဲ့အခန့်ကဏ္ဍကလည်းတခုရှိနေလိမ့်မယ်လို့ကျွန်တော်ယုံကြည်ပါ
တကယ်တော့ဒီ ICJ အမှုအတွက်စစ်ကောင်စီဘက်ကလည်းပြန်ခြေပဖို့ပြင်ဆင်ထားကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေထွန်းက VO ကိုပြောထားခဲ့ပါတယ်ခင
် ICJ မှာတရားစွဲထားတဲ့ပေါ် NUG သဘောထားနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုဝင်းမင်းပြောပြတော့တာပါအာဏာသိမ်းတနည်းပြည့်အပီတိုင်းသားဒေသတွေကတိုက်ပွဲတွေအခြေအနေနဲ့ထိုင်းနိုင်ငံကနေမြန်မာနိုင်ငံသားတွေကိုပြန်ပို့တဲ့တဲ့နေမကြခင်သိရပါမယ်အခုဆက်ပြီးစကိုင်းဘက်ကတိုက်ပွဲတွေနဲ့ဒေသခံတွေအခြေအနေပြောပြပါမယ်စကိုင်းတိုင်းကျွော်တွေမှာစစ်ကောင်စီတပ်ကနေမြေရှင်းလင်းနေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ရွာလုံးကျွန်းနီးပါးမီးလောင်ကျွမ်းတာတွေရှိခဲ့ပါတယ်မီးလောင်ခဲ့တဲ့ကဏီနယ်ကဘင်ကျေးရွာနဲ့ပလဲမြို့မွေ့တုံရွာကဒေသခံတွေအကူအညီလိုနေပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုမဆုမွန်ပြောပြပါမယ်ခင်ဗျာ
စကိုင်းတိုင်းကဏီနယ်မှာစစ်ကောင်စီတပ်တွေကရေချောင်းကုန်းချောင်းကနေပါနေမြေရှင်းလင်းတာတွေလုပ်နေလို့ဇန်နဝါရီလ31ရက်နေ့ဖေဖော်ဝါရီလ1ရက်နေ့တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားနှစ်ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်ဇန်နဝါရီလ31ရက်နေ့ကစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာဘင်းအုံနဲဘုတ်အနောက်တောစတဲ့ကျေးရွာအနီးမှာတိုက်ပွဲဖြစ်ခဲ့ပါတယ်အင်ဂျီ180နီးပါးရှိတဲ့ဘင်းကျေးရွာအိမ်မီးလောင်ကျွမ်းခဲ့ပြီးတော့ရွာကနေအကူအညီတွေလိုအပ်နေတယ်လို့အကူအညီပေးနေသူတူကပြောပါတယ်
။နောက်တော့ရွာဆိုတဲ့ရွာခုနှစ်အိမ်လောင်နေဗျာခုနှစ်အိမ်လောင်လောင်နေတဲ့အဲမှာသူက၃အိမ်ကတော့တော်တော်အခြေအနေဆိုးရတယ်။လေးအိမ်ကတော့အဲ့လိုအခြေအနေမဆိုးခင်ဗျာနောက်ပြီးကျတော့ဘင်းကျတော့အင်ဂျီ180ကျော်ရှိတဲ့အဲမှာ130ကတော့တော့မီးကျွမ်းသွားတယ်။အုံနှက်ဖို့ကျတော့သူကလေးနဲ့အိမ်နောက်ပဲအဲ့ချိန်မှာကျတော့သူကစစ်သားတွေကရှုပ်ပြီးတော့သူကထွက်သွားဆိုတော့ကျွန်တော်နောက်ကနေပြည်သူတွေကကျေးမီလိုက်ဒီမှာမြင်းနေတယ်ခင်ဗျာလိုအပ်တာကဘာတွေလိုအပ်လို့အဲ့လိုအရင်ကအခုကျတော့ဒီမှာကျွန်တော်စောင်းမိုင်းဆိုတော့အရန်ချမ်းတယ်ခင်ဗျာအရန်ချမ်းတော့အဲ့လိုအနှွေးတိုင်းစောင်းချင်းတော့ပေါ့နော်ဟိုဆောက်ဟိုမြေတိုင်းဒီစတဲ့နေရာဆိုသူစောက်ဝင်ကြီးအားလုံးလုံးဝလိုအပ်တယ်ဟုတ်ကဲ့အခုကျတော့သူကရန်နီတုတ်ကနားလေးမှာကျွန်တော်ရာခင်းတော်လေးရှိတယ်ရာခင်းတော်လေးကတဲလေးထဲမှာဟိုတချို့ကျတော့ရွာဘေးမှာရှိတဲ့တဲကိုတဲလေးကိုကိုနေတယ်အဲ့အဲ့မှာတချို့ကြဂျာကင်းတော့မရှိတဲ့လူကြတော့အဲ့တဲလေးကိုအဖီဆွဲနေကြတယ်တချို့ကြတော့ဟိုလူကယာယီမိုးပါတဲလေးနဲ့နေကြတယ်ခင်ဗျာ
လက်ရှိအချိန်မှာတော့အနီးအနားရွာတွေကကူညီဆောင်ရွက်ပေးနေကြပြီးရေရှည်စားဝတ်နေရေးအတွက်အခက်အခဲရှိလာနိုင်တယ်လို့စစ်ကောင်စီတပ်တွေဘက်ကလည်းနောက်ထပ်နည်းမြေရှင်းလင်းချိန်တိုက်ပွဲဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။စကိုင်းတိုင်းတွေကပလဲမျိုးနယ်မှာဆိုရင်လေဇန်နဝါရီလ30ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့အင်မတီရွာကပြူစောထီးတွေကြားမှာတိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီနောက်ဇန်နဝါရီလ31ရက်နေ့မှာစစ်ကောင်စီတပ်တွေရောက်လာပြီးတော့ပလဲမျိုးကကြေးရွာတွေနဲ့နည်းမြေရှင်းလင်းနဲ့မွေတုံကြီးရမိလောင်ခဲ့တယ်လို့ဒေတာခန့်တူကပြောပါတယ
်မွေတုံကြီးရကိုအဲသူတို့ကြောင့်တက်ဆွဲပြီးတော့အဲ့ဒီမှာအဲဒီပြည်စိုးကြီးရွာ MT ရွာဟာရီရဲ့အဲသူတို့ကြောက်ချမှုကြောင့်ဒီရွာမှာပြည်အရှိတယ်ပါအကောင်းဆုံးဆိုအဲ့ဒီရွာမှာစပြီးတော့မိရှူရရှူရမှာ AG 200ကျော်မှာသူတို့ဒီ200ကျော်ရှိရောဟို450လောက်ပဲကျန်တယ်တို့များများဟိုမိလောင်ပြည့်စုံပြီးတော့အကုန်လုံးဟိုပေးလို့ရအဲရွာစကားနေရောအကုန်လုံးဟိုတစ်ခဲပို့တခုနဲ့ထွက်ပြေးပြီးတော့အဲ့အနီးနဲ့တဝိုက်ကျတော့ဒီမြိုင်နယ်ဆက်ဒီချက်ပလဲမျိုးနဲ့ဆက်မှာတိတ်ရှောင်နေရသူခုဟိုဟာဆိုရင်သူတို့ဟိုတောင်းချင်ပြီးတော့ဆွေးပြေးဒုက္ခတွေရှိနေပဲအဲ့မှာစပြီးတော့တော်တော်များများမိရှုရှုပြီးတော့အဲ့ဒီလက်ဆွဲထားတဲ့ဟာကအဲ့တက်ကလည်းပဲအဲဟိုကနေပေါင်းသွားတာချီချီမြိုင်ဘက်ကဒီနမိုယူမိရှုကလည်းတက်နေဒီဟိုင်းနဲ့ချန်နယ်တက်ပေါင်းပြီးတော့အဲ့နဲ့အနီးနဲ့ဟိုနေနေချင်းဆက်နေတယ်အိုင်နက်လောကပန်းရွာတနေအဲ့ဘက်ကိုစပြီးဆက်ကြောင်းထိုးနေတယ်ဟိုနီးစရာကြီးရလေးတွေချားကြီးရလေးတွေပဲအဲ့လိုအဝဲအထည်ပို့ကြတာစတော့ပုံမကြတော့လော့စရာအဲ့နီးနေတယ်ချင်းချင်းနေရ
အခုလိုမီးလောင်တဲ့ဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးအနောက်မြောက်တိုင်းစစ်ဌာနချုပ်ရဲ့အနီးဆုံးမှာရှိတဲ့ပလဲမြွနယ်မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမကြခဏဆိုသလိုတိုက်ပွဲတွေဖြစ်နေတာပါစစ်ကောင်စီဘက်ကလေချောင်းကနေပါရဟယီနေနဲ့တိုက်ခိုက်တဲ့အထိတိုက်ပွဲတွေကပြင်းထန်ခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတဲ့စခိုင်းတိုင်းကိုစစ်ကောင်စီတပ်တွေကမထိန်ချုပ်နိုင်သေးသလိုအခုချိန်ထိတည်ငြိမ်မှုရှိအောင်ဆောင်ရွက်နေရဆဲဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းမီဒီယာတွေကိုပြောကြားထားပါတယ်ရှင်။
စကိုင်းဘက်ကအချိန်နဲ့မဆုမွန်ပြပြတော့တာပါမြန်မာနိုင်ငံသားတွေကိုထိုင်းဘက်ကပြန်ပို့တဲ့သတင်းမလားခင်အာနာဒီတနည်းပြေကာလဒိုင်းဒေသတိုက်ပွဲတွေအချိန်ကြီးအောင်ပါစစ်တပ်ကနေနိုင်ငံတော်အာဏာကိုသိမ်းပိုက်ခဲ့တာတနည်းပြေခဲ့ပြီးတဲ့နောက်တိုင်းနယ်ပြည်နယ်အနှံ့သပိတ်မောက်ဆန္ဒပြမှုတွေလက်နက်ကင်ဆန့်ကျင်တော်လှန်တာတွေရှိနေသေးပါကရင်ပြည်ချင်းနဲ့ကရင်တိုင်းသားဒေသတွေမှာလက်နက်ကင်တော်လှန်မှုအရှိန်အမြင့်ဆုံးဖြစ်နေပါတယ်လက်နက်ကင်အဖွဲ့တွေအနေနဲ့ရှေ့ဆက်ဘယ်လိုလှုပ်ရှားကြမလဲဘယ်လိုအခက်အခဲတွေရှိနေပါသလဲဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုဆက်ပြောပြပါမယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကရင်ပြည်ကရင်ချင်းစတဲ့ပြည်နယ်တွေမှာဆန္ဒရှင်ဆန့်ကျင်ရေးလက်နက်ကင်တိုက်ပွဲအရှိန်မြင့်လာပါတယ်ကီအန်ဒီဒေသဘက်မှာ2021ခုနှစ်မေလကစပြီးကီအန်ဒီကာကွယ်ရေးတပ်ပေါင်းစုအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဆတင်ဖြစ်ပြီးတော့အခုချိန်မှာပြည်နယ်အနှံ့တော်လှန်မှုအခြေမြင့်တက်လာနေတာပါအခုလိုဆရာနာရှင်စနစ်တော်လှန်မှုမှာစိတ်ပိုင်းဆိုင်ရာတာဝန်မှုတွေရနေတယ်လို့ကီအန်ဒီမျိုးသားကာကွယ်ရေးအဖွဲ့ KNDF ပြန်ကြားရေးတာဝန်ခံကပြောပါတယ်
ကျွန်တော်ပေါ်လာနေလို့ပဲလို့စစ်ကောင်စီရဲ့အာဏာသိမ်းကိုဆန့်ကျင်တယ်လုံးဝလက်မခံနိုင်ဘူးဆိုတော့အချိန်ကနေစပြီးတော့မဟုတ်ဘူးပဲရမမစင်စားချက်ဘူးနောက်တစ်ခါ PNDF ကစတင်ကြလေတာစကောင်စီကဒီလိုအပေါ်စက်ဖို့နေစက်ဖို့စက်ရှိဖို့ရှိရဲကျွန်တော်တို့မှာတာလုံနဲ့အားရှိရဲကျွန်တော်တို့မှာတာလုံနဲ့စိတ်ဓာတ်တွေကျွန်တော်မှာတာလုံနဲ့မြန်မြန်ကြီးနေဖြစ်တဲ့အတွက်ဒီလုံလောက်မှုတွေကိုကျွန်တော်တို့လေ့လာရှိပြီးတော့စက်ဖို့စက်ဖို့ဆောင်တော့ဖို့ရှိရဲခင်ဗျာ
စစ်ကောင်စီတပ်တွေကိုတော်လာနေတဲ့ကီအန်ဒီကာကွယ်ရေးအဖွဲ့တွေမှာလက်နက်အားနည်းမှုရှိနေတယ်လို့ KNDF ပြန်ကြားရေးတာဝန်ကပြောပါတယ်
။ခုချိန်မှာကျွန်တော်တို့အခက်အခဲတွေကတော့လက်နက်ခင်းရနေဆောင်းလုံးကျွန်တော်အခက်အခဲပေါ်ရေးတာဖြစ်ခဲ့ဒီမှာတော့မဖြစ်လေ။ကျွန်တော်တို့ PSC အချိန်တွေကတနည်းပါလုံးပြီးပါတယ်လို့ပဲကျွန်တော်ပြောရမယ်။အဲ့ဒါပြည်စည်းရေးတွေကခက်ခဲရှာလို့ပေါ့။အခုဆုံးတော့လေကြောင်းကိကူလက်လာတဲ့ခါတွေကတော့တွေ့ဆက်ပွဲမှာအခက်အခဲဖြစ်စီလေးသိစားရမယ်ပေါ့လေ။
ဒီကရဲဇန်နဝါရီလကစစ်ကောင်စီတပ်ကနေလေကြောင်းတိုက်ခိုက်မှုတွေအပြင်းထန်လှုပ်ဆောင်ခဲ့လို့ရိုက်ကော်မြို့ပေါ်ကလူအများပြားစစ်ဘေးတိမ်းရှောင်နေရပါတယ်။ကီအန်ဒီဒေသမှာရိုက်ကော်၊ဒီမော့ဆူ၊ဖရူဆူ၊မိုးပြဲအစရှိတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ကီအန်ဒီအမျိုးသားကာကွယ်ရေးအဖွဲ့ KNDF ၊ကီအန်ဒီတပ်မတော် KA ၊ကီအန်ဒီပြည်သူ့ကာကွယ်ရေးအဖွဲ့မိုးပြဲကာကွယ်ရေးအဖွဲ့အစရှိတဲ့တပ်ပေါင်းစုတွေနဲ့တိုက်ပွဲဖြစ်နေတာပါ။တိုက်ပွဲဖြစ်စဉ်တွေအတွင်းဒီသားကံပြည်သူတသိန်းခွဲလောက်နေရဲစွန့်ခွာစစ်ဘေးတိမ်းရှောင်နေရပါတယ်။အလားတူချင်းပြည်နယ်ဘက်မှာလည်းမင်းတပ်မတူပီထန်တလန်ကံပက်လက်ဟာခါတီးဒိန်တွန်းစံအစရှိတဲ့မြို့နယ်တွေမှာဒေသခံချင်းကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်နေပါတယ်။ လက်ရှိချင်းကောက်ခွေအဖွဲ့ရည်အနေနဲ့ဆီယန်နာရှင်စနစ်ကြာဆုံးရေးအတွက်တိုက်ပွဲဝင်သွားမယ်လို့မတူပီချင်းကောက်ခွေ CNDF အဖွဲ့ပြောရေးဆိုခွင့်ရှိသူကိုနေဦးလင်းကပြောပါတယ
်ဆက်ကဆက်အာနာတိန်ကတော့စနစ်ပြည့်ပြီပေါ့နော်ကျွန်တော်တို့ဒီတူကြီးကတော့သူတို့ရဲ့အာနာတိန်မှုကိုကျွန်တော်လက်မခံဘူးကျွန်တော်အတောင်ပေါ်ကမြေပြတ်သွားလို့ဆိုပါတော့ဒါနဲ့တန်ပြီးတော့မှကျွန်တော်ခုခံဆက်ဆက်အကောင်းဆုံးပြင်ဆင်တဲ့ဟာတွေရှိရတော့နော်ဆက်ကဆက်ကိုလုံးဝလုံးဝလက်မခံနိုင်ပါဘူးပေါ့နော်ကျွန်တော်တိုင်းရင်းသားတွေအတွက်ပေါ့နော်ဒီကိုပက်တမကိုဖန်တီးရေးအတွက်ကိုကျွန်တော်တို့အစိုးရဆက်လက်ဆက်သွယ်ဖို့ပဲပေါ့နော်
တိုက်ပွဲဝင်နေတဲ့ကာကွယ်ရေးအဖွဲ့တွေအနေနဲ့လက်နက်ခဲယမ်းအကူအညီမရကြဘူးလို့ကိုနေဦးလင်းကပြောပါတယ
်။ဒီနေ့နဲ့ပြောမယ်ဆိုရင်ဒီကာကွယ်ရေးတပ်ဖွဲ့အစီအစီမှာရှိတဲ့ဒီလက်နက်ကိုင်တွေအားလုံးအတွက်ဒီအချိန်ကြီးဖြည့်ဆည်းပေးဖို့နော်ဒီလက်နက်ခဲယမ်းတွေဖြည့်ပေးဖို့တက်စီပေးဖို့တော့အင်ဂျင်ကြီးအစိုးရကအနေနဲ့တော့အလုပ်လုပ်ရမှာရှိသေးဘူးပေါ့နော်။ဒါပေမဲ့ဒီကြားထဲမှာဒီတက်နိုင်တဲ့ဖက်ကနေဒုက္ခတွေအတွက်ဒီလူဒန်းပေးတဲ့ဟာမျိုးတွေရှိတယ်။သူရဲ့နိုင်တဲ့ဖက်ကနေတော့ဒီအင်ဂျင်ကြီးအစိုးရပိုင်းအနေနဲ့ဒါလုပ်ဆောင်တယ်ပေါ့
ချင်းပြည်နယ်ဘက်မှာစစ်ကောင်စီတပ်ကနေအနော်ရထားစစ်ဆင်ရေးဆိုပြီးအင်အားလုံးရင်းနဲ့ထိုးစစ်ဆင်နေတာကြောင့်နေ့စဉ်တိုက်ပွဲဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံ3000ကျော်စစ်ဘေးတင်းရှောင်နေရပါတယ်။ကရင်ပြည်နယ်ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဖာပွန်ခရိုင်တထုံခရိုင်နဲ့ဒူပလာယာခရိုင်ဘက်မှာလည်း KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်နေစေပါ။ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရအနေနဲ့စစ်ကောင်စီကိုတော်လှန်နေတဲ့PDF အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလက်နက်အကူအညီပေးမယ်လို့သတင်းထွက်နေပေမဲ့အကူအညီမရသေးဘူးလို့ KNU တပ်မဟာငါပြောခွင့်ရဗိုလ်မှူးစောကလေတူကပြောပါတယ်
။အဲဒီလက်ပတ်တဲ့လာကြတော့သူတို့ကဒီနေရာဒီတာကြည့်ရတော့ဒီလူတွေကရောက်ရှိတာလည်းမရှိသေးဘူး။တိုင်းကရိုးအထက်ကကြီးပြီးတော့ဆက်လိုက်ပြီးတော့အကူအညီရရှိမယ်လို့ပြောတဲ့ကိစ္စတွေလည်းအဲဒီလိုတော့တင်းတင်းကလည်းမရှိပါဘူးလေ။
KNU တပ်မဟာငါဖာပွန်ခရိုင်ဘက်မှာတော့နေ့စဉ်လိုတိုက်ပွဲဖြစ်နေတယ်လို့လည်း KNU ဖာပွန်ခရိုင်ပြောခွင့်ရဘရူမန်းမန်းကပြောပါတယ
်နေ့စဉ်နဲ့အများဖြစ်တယ်လို့ပဲယူဆပြောကြပါမယ်တိုက်ပွဲတွေဖြစ်နေတာဆိုတော့ဟိုစစ်ကောင်စီဘက်ကလက်နက်ကြီးနဲ့တိုက်ခတ်တာဆိုတော့ဒီတိုက်ပွဲသဘောတရားမကျခင်ကစစ်ကောင်စီကအရသာဟောပြစ်မှတ်ထားတယ်တိုက်ခတ်နေတယ်ဟောပြစ်နေရတယ်လို့ပြောရမှာဖြစ်ပါတယ်
ကင်းပြည်နယ်ဖာပုံမြို့နယ်ဘက်မှာ2018ခုနှစ်မတ်လကလေးကစားလို့ KNU ကင်းအမျိုးသားအစည်းအရုံးတမဟာငါအဖွဲ့နဲ့မြန်မာစစ်တပ်တို့စီရေးပိပခဖြစ်လာပြီး2020ခုနှစ်ဆီယနာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေဇက်တိုက်ဖြစ်လာနေတာပါနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသား9000လောက်ထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွရာနေရာတွေမှာခိုးလုနေကြပါတယ်လက်ရှိစီရေးတက်မာနေတဲ့ကရင်ပြည်ကရင်ချင်းစတဲ့တိုင်းရင်းသားဒေသတွေမှာတိုင်းနဲ့ချီတဲ့စစ်ဘေးရှောင်ရွာသားတွေစားတောက်နေတိုင်းကြီးကျန်းမာရေးပညာရေးစတဲ့အခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ
။တိုင်းရင်းဒေသတွေပဲတိုက်ပွဲချင်းနေပြောပြခဲ့တာပါ။ထိုင်းနိုင်ငံချင်းတောင်တွေမှာပြည်တံကြပြီးလွတ်ရဲဆီလို့ပြန်လွတ်လာတဲ့မြန်မာရွှေပြောင်းလူတို့မှအယောက်130ကိုထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်ကနေတနင်္သာရီတိုင်းကော့တောင်းမြို့တာဝန်ရှိသူတွေစီထိုင်းအာဏာပိုင်တွေကဖေဖော်ဝါရီလတရက်နေ့မှာပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။ဒီကြောင့် VOA သတင်းတော်မအေးမာကသတင်းပြပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘက်ကရနောင်းမြို့နယ်အုပ်ချုပ်ရေးမှူးမြန်မာဘက်ကအလို့သမားတန်ရာရှိတဦးပါဝင်ထိုင်းမြန်မာနယ်ခြားကော်မတီကတာဝန်ရှိသူများရနောင်းခရိုင်လူဝေမှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေဟာထိုင်းနိုင်ငံအတွင်းအကြောင်းပြုပြကြောင့်ပြစ်ဒဏ်ကြပြီးလွတ်ရဲဆေးတဲ့မြန်မာရွှေပြောင်းအလို့သမား130ကိုထိုင်းဘက်ကနေမြန်မာဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့တာပါလူနာရေးအပါအဝင်လွတ်ရဲဆေးသူတွေကိုပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့ကော့တောင်းမြို့ရှေ့ကျောင်းလုံးတမပညာပေးရေးစင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါဗျ။ဟ
ိုအားလုံးဆိုရင်အမျိုးသမီးကကျွန်တော်တို့ရောက်40ခဗျာ။မျိုးသားက80ခဗျာ။80မမမျိုးသားကျမရေမကောင်းတဲ့2ယောက်ပါတယ်။သူတို့ကတော့အားလုံးဒီကိုဗစ်ကာလမှာရောချို့ကျွန်တော်တို့ဘက်မှာချုပ်ကြအကြောင်းမျိုးကြောင့်ဖန်ခံရတဲ့အုပ်စုတွေဒီလိုရဟို last stage ကြာနေတဲ့အတွက်ဒီဖက်ကလက်ခံပြီးအဆင်ပြေဖြစ်တာတိုင်းကျွန်တော်တို့ဒီဖက်ကလက်ခံတာ။ဟုတ်ကဲ့အားလုံးပေါင်း130ဟုတ်ကဲ့ပါ။နားနှစ်ဦးပေါ့။
ကော့တောင်းမြို့ကိုပြန်လဲကြောင်းတဲ့အခါမှာကိုဗစ်ကပ်ဘေးကာလမှုစောင့်ကြည့်ရေးစင်တာမလုံလောက်မှုတွေကြောင့်လူများများကိုလက်ခံလို့မရဘူးလို့လည်းဆိုပါရယ်ဒီအတွက်ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမှာလည်းတစ်လမှာတစ်ချိန်တစ်ချိန်သာလွှဲပြောင်းပေးတာတွေရှိခဲ့ပြီးတစ်နှစ်ကျော်အတွင်းလူရေ1000ကျော်လောက်ကိုပဲလွှဲပြောင်းပေးတာရှိခဲ့တယ်ဆိုပြီးဦးမိုးဝေကဆိုပါရယ်
ဘဝတခါတလေဆိုလည်းကျွန်တော်တို့ဒီလုံသမားတန်ရာရှိရုံရင်တစ်ဆယ်နိုင်ငံကျိုင်းဝင်ကြီးတင်တယ်တင်ပြီးမှဒီဖက်ကအာမပိုက်တွေတန်ပြီးချောင်းကြတယ်ပြင်းနေတဲ့တိုက်ကိုစားရတဲ့ဟိုခေပြီးဆိုပါဒါစစ်သက်ချင်းဆိုတာလက်ခံရတာတနည်းတော့သိမှဆိုရင်ဒီအလုံးမဆိုရင်ကျွန်တော်ကုသထောင်ကျော်လောက်ရှိပါရဲ့ခင်ဗျာဒီတနည်းကျော်တယ်မှာ
ထမြမှာနေဆက်မဲဆောက်မြောက်ရီလမ်းဘက်မှာတော့တည်တံကြပြီးလူရဲစိတ်တူတွေကခြောက်လအတွင်းလူရဲနှစ်ပေါင်းကျော်လောက်လွှဲပြောင်းပေးခဲ့ပြီးအများစုကတော့လာပိုင်းတွေအတွင်းဖမ်းဆီးခံရသူတွေပြန်ပို့ခဲ့တာဖြစ်ပါတယ်ရှင်။
အေးမှာတရင်ပြပို့ခဲ့တာပါမကြာခင်စတင်မဲ့အစီအစဉ်ဒုတိယပိုင်းမှာတရင်ပတ်စင်ကဏ္ဍတွေထုတ်လွှင့်မှာမှုဆက်လက်နားဆင်ပါခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာ direct နားထောင်လို့ရသလို သတင်းစောင်းပါးတွေ အပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့ဗိုလ်ထူးညဘက်အစီအစဉ်တွေကိုဝါရှင်တန်ဒီစီကနေညဆင်နိုင်အထိတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာသတင်းပတ်စင်ကဏ္ဍတွေထုတ်လွှင့်မှာဖြစ်ပြီးမြမအရေးဆွေးနွေးကန်တဲ့အားကစားကဏ္ဍမတိုင်ခင်ဒူဒူးနဲ့ကျမ်းမာရေးအစီအစဉ်နားဆင်အောင်ပါ။ကင်းစာယောဂါကာကွယ်ရေးနဲ့စောစောစီးစီးဖော်ထုတ်ကူတာရေးအတွက်ပြည်သူလူထုကြားမှာရှိတဲ့ကွာဟချက်တွေကျင်းမြောင်းတည်တဲ့ကျင်းမြောင်းအောင်လုပ်ကြဖို့လိုတဲ့ကြောင်းလူထုကြားအသိပညာမြင့်မားရေးလှုပ်ဆောင်နေသူတွေကပြောပါတယ
ဖေဖော်ဝါရီလ၄ရက်နေ့ဟာကမ္ဘာကင်ဆာယောဂအထိမ်းမန်းနေ့ဖြစ်ပါတယ်။ဒီနေ့မှာတော့ကင်ဆာယောဂတွေကိုဖော်ထုတ်ကူတဲ့နေရာမှာလိုအပ်နေတဲ့ကွက်လက်လေးတွေကိုရှာဖွေဖော်ထုတ်ဖြည့်ဆည်းဆောင်ရွက်ပေးကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံတကာကင်ဆာယောဂထိန်းချုပ်ရေးအတင်းကြီးကနေပြီးတော့ Close the Care Gap ဆိုတဲ့ဆောင်ဖို့ကိုသတ်မှတ်ပေးခဲ့တယ်လို့သိရပါတယ်။ Shionese Cancer Foundation အနေနဲ့လည်းအဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းဆောင်ရွက်ပြီးပြည်သူလူထုကြမှာရှိတဲ့ကင်ဆာယောဂနဲ့ပတ်သက်တဲ့ကောဟာချက်တွေကိုကျင်းပအောင်ကြိုးစားဆောင်ရွက်သွားဖို့ရှိတယ်လို့ Shionese Cancer Foundation ဥက္ကဋ္ဌဖြစ်သူကင်ဆာယောဂအထုကုဆရာဝန်ကြီးဗမောက္ခဒေါက်တာဒေါ်ရင်ထွန်းကအခုလိုပြောပါရစေ
။ဒီနေ့2022ခုနှစ်မှာနိုင်ငံတကာကင်ဆာထိန်းချုပ်ရေးအသင်းကြီး Unit of International Cancer Control ကနေပြီးတော့ Close the Care Gap ဆိုတဲ့ဆောင်ပုံနဲ့ဒီကမ္ဘာလုံးမှာရှိတဲ့ကန်ဆာနဲ့ပတ်သက်တဲ့ထိန်းချုပ်ရေးအဖွဲ့အစည်းတွေအားလုံးကိုလှုပ်ဆောင်ပြီးတော့ကန်ဆာကောင်ကွယ်ဖို့စောစီစွာတွေးရှိဖို့နဲ့ကုသနိုင်ဖို့အတွက်ကိုကွန်ဟတ်ချက်တွေကိုအတူတကွဖြည့်ဆည်းကြဖို့ဆိုတဲ့ဆောင်ပုတ်ဖြစ်ပါတယ်။တဘောကတော့close the care gaps ဆိုတာဒီကန်ဆာကုသရေးမှာနိုင်ငံတကာမှာဆောင်ရွက်နေကြတာကြီးဟာဒီပေါ်များစွာရှိခဲ့ပါတယ်။ဒါပေမဲ့ယနေ့ထိအောင်လည်းပဲကွန်ဟတ်ချက်တွေရှိနေစေဖြစ်ပါတယ်။ဥမာအပြင်ဆိုရင်ဒီအမျိုးသမီးအမျိုးသားကွန်ဟတ်ချက်မရှိစေရဘူး။အသက်အရွယ်ကွန်ဟတ်ချက်မရှိစေရဘူး။လူမျိုးဘာသာကွန်ဟတ်ချက်မရှိစေရဘူး။နေတိုင်းနဲ့အရက်ပေါ်မှာတည်ပြီးတော့လည်းရရှိတဲ့ကုထုံးတွေဒီကွန်ဟတ်မှုတက်နေများနေအောင်ပေါ့။ဆိုတော့ရွယ်ချက်တွေနဲ့ဒီဆောင်ရွက်တတ်ဖို့ရှိပါတယ်။အဲ့တော့ဆီယမားတို့ Shionese Cancer Foundation ကဥဆောင်ပြီးတော့အယောင်နေစီရနာကင်ဆာလူနာပြုစုသူများအဖွဲ့ရဲ့ပန်းလိုင်စီယုံရဲ့နောက် Roche မြန်မာရဲ့ပူးပေါင်းပြီးတော့တခုပဲအဓိကtarget လုပ်ပြီးတော့ဟိုအရေးကြီးဆောင်ရွက်မယ်ဆိုရင်တော့ကင်ဆာရောဂါဒီဆော့စီစွာတွေးရှိမယ်ဆိုရင်ကုသရင်ပျောက်ကင်းနိုင်တယ်ဒါကြောင့်မလို့ကင်ဆာရောဂါဆော့စီစွာတွေးရှိဖို့ဆိုရွေချက်နဲ့ဒီ gap ကိုပေါ့နော်ဘာကြောင့်ဒီလူနာတွေကကင်ဆာရောဂါတွေ့ရအောင်ကြာနေလဲဒါဟုတ်စောစီကတွေးရှိအောင်ဘလို့နီးပြွာနေတုံးပြီးတော့ဖြည့်ဆည်းကြမလဲဒီခွန်အားချက်တွေကိုဘလို့ကျင့်မြောက်အောင်လုပ်မလဲဆိုတာကိုဆောင်ရွက်တော့မှဖြစ်ပါတယ
်အလုံးယုံဆွေးနွေးပွဲတွေမှာအဖြစ်များတဲ့ကင်ဆာယောဂအမျိုးအစား၅မျိုးကိုဦးစားပေးဆွေးနွေးပြီးပြည်သူလူထုလက်ထက်ကိုမှန်ကန်တဲ့ကင်ဆာယောဂဘူးတုဒ္ဓတွေရောက်ရှိအောင်ဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်ပြည်သူလူထုအနေနဲ့လည်းကင်ဆာယောဂကြိုတင်ကာကွယ်လို့ရတဲ့နည်းလမ်းတွေကိုသိရှိအောင်ဆောင်ရွက်ပြီးတက်တက်ကြွကြွနဲ့လိုင်းနာဆောင်ရွက်ကြဖို့အရေးကြီးတယ်လို့ဒေါက်တာဒေါ်ရင်ထွန်းကပြောပါတယ်
အဲ့တော့ဒီနေ့ကတော့အလုံးဆွေးနွေးပွဲတစ်ခုလုပ်ပါတယ်ဒီပူပေါင်းဆောင်ရွက်တာကတော့ရှောင်းနှင်းစီကဦးဆောင်တယ်ပန်းအောင်နှင်းစီရဲ့ပန်းနိုင်စင်ယုံရဲ့ရိုးရှ်မြန်မာရဲ့ပေါ့ဆိုတော့ချစ်များတဲ့ယောဂါတွေကိုဦးစားပေးပြီးတော့ရင်သားကင်ဆာနံပါတ်1ဖြစ်နေတစ်ကမ္ဘာလုံးမှာဆိုတော့မြန်မာနိုင်ငံမှာလည်းများလားရင်သားကင်ဆာနောက်မြို့သမီးများတိမ်ကောင်းကင်ဆာနောက်တစ်ခုကတော့ဦးမာကြီးကင်ဆာပေါ့နော်ဒါလည်းဖြစ်များတယ်နိုင်ငံတော်မှာလည်းဖြစ်မှန်းမြန်မာနိုင်ငံမှာလည်းရှိတယ်နောက်ကရင်းကင်ဆာပေါ့နော်ဒါဆစ်လိတ်တွေအရက်တွေကုန်းနေအားလုံးအကြောင်းကြရည်များကြီးပါပဲနောက်တစ်ခုကအသေးကင်ဆာပေါ့နော်ဒါလည်းဘီပိုးစီပိုးနေမဟုတ်ဘူးအခုဆိုလို့ရှိရင်အသေးစီဖုံးနေ ลูกคนเรดีสิ่งเดียวนี่บีโร่เลยเป็นเซลล์พิเศษในเนื้อส่วนเดียวเลยตีละรายเสียจำลูกยกไปงาคุกอุซาบีบีโร่แต่สัญญาจวนเจเน่บางกูเซลล์นี่เดียวนี่บีโร่อุซาบีบีโร่ดีจำไม่วันนั้นอารมณ์ดีพอไล่บ่เนาะส่วนนี้บ้างส่วนนี้บีโร่ถึงหาไปลงอันนี้บีโร่ลูกทาราวดีเจอเด็กน้องเลยจีกูรอสกันนี่บีโร่ปั้มบุดีก้าอุซาบีโร่ไปลงนี้เป็นยังไงเต้ามีโร่ ปีตุลุลุเลทเฮอดีการแสดงประเดี๋ยวจะมาเยอะบูตุรันมากันเนี่ยบูตุรันยิ่งชีบุบลูบูมเลยสวยหาวตัวนั้นตุลุลุอันนี้จะพูดเนาะที่ลูวอร์ชอปนี้เนี่ยสวยนี่ทาราชีบาร์ทารีอาลงูเปียนต้องได้บีเรคมาที่เกี่ยบีตุลุลุโจชิเมดีเป็นยังไงน้องอันนี้เสียสิ่งเกี่ยงสารีอาลงูเปียนต้องได้ส่งพิบีโร่สัตว์เลี้ยงชาวบุชิบาร์กินซาโยก้ากวัยเนี่ยสุดท้ายสิ่งที่พอดูได้ยี่ตัว
ที่ดูรู้จักมาชีเรก็หาเจอได้กูเจมียงดีแท้เจมียงอ๋อวันวันกูยิ่งสั่งยาไปจับบุลูเรจังแต่ในบุลูได้ผิดไปเลยจนกระทั่งว่าตัวเราตั้งใจซื้อสินเดียเสร็จลูดูเนี่ยจะมาอีกสิ่งหนึ่งน่าเสียงเงียบว่าอาก้าแกน่ามาได้ไงคุณจะบีมีมาเยี่ยสุนุกันกูน่าเสียงเอามา มันยังมาเสด็จก็อาณาเต็มอยู่บีมีเสียงมันออกมาเว้ยสั่งจีองจ้าลูกชาวมูรีเลยสาดเงี้ยบาร์เลยแต่เนี่ยพี่มีเอาแค่บีพี่เด็กคู่เชี่ยมาเอริสั่งจีลูกชาวมูรีเบลูอุดเวียนเบียงบีเบลูชินีมาชินีจ้าบาร์เลยเสียลาลากายอ๋อเบลูมีอาชีบาร์เลยมันยังเงี้ยชินีมีเอาคุยเอากูท่าลูกดอกชินีจีอุจิมีเนอุจจันดาตรงเด็ดสุนิทาวาร์กันยา
ดูเนี่ยเนี่ยรู้มีมาเนี่ยมาเสด็จก็อาณาติงเรียตันนี่ปีเกี่ยวกับวิธีไอ้ยอดทันเดียเชนเนี่ยฮะป้องเล็กน้ำเนี่ยพี่แกรักสิ่งละนั่นเล็กน้ำจะปีพี่นี่ละสาวที่ยังไม่ทราบปีกว่าเนี่ยบ้านว่าป้องเล็กน้ำพี่นี่จะมาชีวิตเลยตาเรียนนั่งเฉยๆกับอุ้มเด็กกูเราไม่ไล่หน้าไปเนี่ยพ่อพี่อาณาติงทาราวไอ้เราพี่ละเรื่องจุดเดียวเราจะมาอีปีนี้อีสิบวันอีละนั่งยังยี กูเป็นสุจาระเลยแต่ลุงเอเรียเลยมาขนาดนี้เราปีเดียวทิ้งเราตัวจะอมาริกูไรบาร์เลยยืนดูสิจีพีเนี่ยมากูเลยสกายเราเลยเกิดชีวิตเนี่ยมาเลยบาร์เลยอมาริกูไรบาร์แล้วเราค่ะกินบีเนี่ยมาเลยปีเดียวที่ยังลุงเอเรียอยู่อมาริกูไรบาร์เลยอะไรบาร์เลยอะไรเราสิครับอมาริกูพี่เดียวยืนดูสิจีพีได้ชุดอะไรเลยขาดจ้าเราอะกูน้องได้ยินอะไรยังยืนอยู่ตัวเดียวปูยันดูว่าเสียอะไรสิเด็กคนนี้เราเช็คเลย เพราะว่าผู้นำดูได้เกณฑ์เนี่ยมาแสดงการดังตัวอย่างเดียวตัวซึ่งใจยี่อาชีพดีเลยทุกคนแค่เราจะดูได้ยังรับบาปอยู่แค่เราจะดูเจ้าตัวเป็นผู้เอาชูมาเลยแต่ยังไม่เอาชูมาแล้วก็ยังเอาชูมาละไอ้มาจะขาดเลยไม่รู้กูไม่จัดเลยแต่เป็นผู้เอาชูมาเลยไอ้ไอ้เดินทางมาพอรู้ไอ้กูรู้ดีกว่ามึงอะไรอย่างนี้ก็ได้แต่ยังไม่รู้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ ဘလူးအုပ်ချုပ်ခဲ့ဆိုတဲ့ပြဿနာအကြီးကျယ်မပေါ်တော့ဘာလို့ဆိုကိုယ်ပိုင်အုပ်ချုပ်ခုနေပြီးတော့မှာကိုယ်ပိုင်အုပ်ချုပ်ခုနေရမှာဆိုတော့ဘဝဝဲအခန်းကဏ္ဍနေလောနေသွားပြီဆိုတဲ့ခါကျတော့ပြီးတော့ကိုယ်တက်နေကိုအကုန်လုံးရှိနေတယ်တော့သူတို့ကဟဲ့လားဤကြောင်းရဲနေပေါ့ဗျရဲတက်ပွဲတွေကာကွယ်ရေးတက်နေဖြစ်သွားမှာလေနောက်ဘယ်လိုအာမီမှာကိုယ်ပါကြမှာလဲဘယ်လိုအာမီမှာပါ
ဘူးဘဝဆိုရင်ဗမာစစ်တပ်လာပြီးဗမာစစ်တပ်လာပြီးဗမာတွေလာပြီးကျုပ်ပြီးတူတိုက်ကြတာအခုကျတော့အဲ့လိုမဟုတ်တော့ဘူးဗမာတွေကအတိုးချီအောင်တော့သူတို့ထဲအတူတိုက်နေကြတာဒါကြောင့်မလို့အဲ့ဒီတက်ပနာပေါ်ပေါက်တော့
ဟုတ်ကဲ့ဒီတိုင်းရင်းသားတွေနဲ့ဗမာတွေနဲ့ညီညွတ်မှုတွေအများကြီးရှိရတယ်ဆိုတော့ဟုတ်ပါတယ်စိတ်ပိုင်းဆိုင်ရာအယူဆရေးရသဘောတရားအရာဖြစ်လာပါတယ်လက်တွေ့မှာကောတကယ်တမ်းညီညွတ်မှုရှိကြပါရဲ့လားခင်ဗျာအဲ့တော့ဆင်းဆင်းမိပါလားကျွန်တော်ဘာကြောင့်မေးလဲဆိုတော့အဲတချို့တိုင်းရင်းသားတွေမှာကိုနှိုက်ကအကုန်လုံးမပါဘူးအခုလက်နက်ကင်ပြီးတော့စစ်ကောင်စီကိုတိုက်ကြတဲ့အထက်မှာမြောက်ပိုင်းမဟာမိတ်တွေဆိုမပါဘူးစသဖြင့်ပေါ့လေဆိုတော့အကုန်လုံးတညတညထဲဖြစ်နေပြီလို့ပြောနိုင်ပြီလားခင်ဗျာ
အဲ့ဒီမှာကျွန်တော်တို့ကိုယ်တိုင်နဲ့ဒီမေးခွန်းကိုမေးတယ်ဒါမှမဟုတ်အဲ့ဒီမေးခွန်းကိုကျွန်တော်ဖြေနိုင်သွားပြီအဆောက်အဦကျွန်တော်ကိုယ်မဖြေနိုင်ဘူးအဆောက်အဦကကျွန်တော်ကအဲ့ဒီမေးခွန်းကိုဘာလို့မေးလာလဲဆိုတာကျွန်တော်ကဲသင်ချားတဲ့ပုဂ္ဂိုလ်ဘုကျုံကျော်စောတို့လူမျိုးတွေအလားနဲ့ဘုကျုံကြီးတည်မှုတို့လူမျိုးတွေအဲ့လိုလူမျိုးတွေကဥဆောင်နေတယ်ဆိုရင်တော့ သူကပြဿနာမရှိဘူးဗျအစဉ်အလာကြီးတဲ့လူတွေဟုတ်ဗျအခုကျတော့အဲ့လိုလူမျိုးတွေမဟုတ်တဲ့လူတွေက NUG မှာပါနေတာဟုတ်အဲ့ဒီတစ်ဖြစ်လဲ NUG ဆိုတာလည်းပဲကောင်းဆောင်ဒေါ်စန်းစုကြည်ချင်းပြီးရောဆိုပြီးတော့ညှို့ညွတ်နေကြတာခင်ဗျအဲ့ဒီကိုသွားဆက်နေလို့တော့ပြောရတာပြင်ကျွန်တော်တို့လည်းပဲအဲ့လူရဲ့တက်ဆိုင်မှုအောင်မှာခင်ဗျအပြင်းတားခံရတာပဲကျွန်တော်တို့ကဟလာ2000ကျပ်ကိုမကြိုက်ဘူးဝေဖန်နေ2000ကျပ်အောင်ဝင်လာဘူးဝေဖန်နေနေအဲ့အဲ့ဒီခါကျတော့ကျွန်တော်တို့တော့မှာပဲခင်ဗျစလို့မရဘူးသူတို့အဲ့တော့သူကအဲ့လိုမျိုးနဲ့ညွတ်နေတဲ့အခါကျတော့ဘယ်လိုလဲဖြစ်ဖြစ်ဒီ NUG နောက်မှာဒူဒူကြီးတရားလုံးရှိတယ်။ဥစ္စာမှုကညံ့ညင်ညံ့မယ်ဒါမဲ့လို့နောက်လိုက်ကောင်းနေရတော့မညံ့ဘူးဗျာ။သူ့ကိုဝိုင်းညက်ထိန်းထားတဲ့ဟာတွေကအီယိုယိုရော PDF ရောအစင်သာရှိတဲ့သူတွေဝိုင်းထိန်းထားတာ။အဲ့ဒါလို့မလို့ကျွန်တော်ကတော့မင်းဒီတိုက်ပွဲမှာဆက်အနာရှင်ကိုဖြိုလဲနိုင်မယ်ဆိုတော့မမိတ်မလို့တထက်ကြရေဦးနေဗျာ
ဟုတ်ကဲ့အခုဒါပေမဲ့လည်းစစ်တောင်စီဟာနယ်မြေထိန်းချုပ်မှုတွေအရင်ကတည်းကပိုပြီးတော့ကောင်းလာတယ်လို့လည်းတချို့ကသုံးသပ်ကြပါတယ်အဲ့ဒါကဘလောက်မှန်ပါလဲသူတို့ထိန်းချုပ်တဲ့နယ်မြေတွေကတော့နင်းညံ့တာရတဲ့ဒေသတွေဖြစ်လာပါသလားအဲ့ဒါလည်းနည်းစမ်းစစ်ပါခင်ဗျာ
သူကနယ်မြေစုမှုတမြေပြင်းရောက်ကုန်ပြီအဲ့တော့မြို့ကြီးတွေမှာထိန်းထားမယ်လို့ကျေးဝါးတွေနောက်ကျေးလက်ဟွာတွေမှာကြားဆိုလို့ရှိရင်ခင်ဗျာအတော်ကြီးကိုမြို့ဝါးကြီးတက်သိမ်းလာပြီချင်းချင်းနဲ့တော့အဲ့တော့နေမြေစိုးမိုးမှုနဲ့ပြန်တိုင်းမယ်ဆိုလို့ရှိရင်သူတို့ပြောတဲ့စကားမမှန်ဘူးဗျနေမြေစိုးမိုးမှုကဒီဘက်ကပူရေးပူရေးပူရေးရလာတယ်အဲ့ဒါတော့တက်တည်ကြနေပါလေဗျအဲ့ဒါဆိုတော့နော
်ဟုတ်ကဲ့ NUG ဥဆောင်တဲ့ဖွဲ့တွေတိုင်းရင်းသားတွေ PDF တွေကဒါသူတို့ကစိမ့်ပိုက်လာတယ်သူတို့ကအင်အားစိတ်ကောင်းလာတယ်ဆိုတာပြောတော့ဒီလက်နက်ကင်တိုက်ပွဲဆက်ဆက်နဲ့စစ်ကောင်စီကလက်နက်ချပြီးတော့ထွက်ပြေးရတဲ့အဆင့်ထိတော့တချို့ကမမျှော်လင့်ကြပါဘူးတကြွလှုပ်ရှားသူတချို့ကလည်းဘာပြောလဲဆိုတော့ဒီလက်နက်ကင်တိုက်ပွဲဟာနိမ့်မှုဟာတရားသာဖြစ်တယ်အာဏာသိမ်းမှုဟာမှားတယ်ဆိုတော့သူတို့နားလေသဘောပေါက်စီမဲ့ language ပဲအဲ့လက်နက်နဲ့တိုက်နေဆိုတာဆိုပြီးတော့ကျွန်တော်တလောတုန်းကလုပ်တဲ့ဆွေးနွေးခန်းမှာပြောတာရှိပါတယ်အေ
းအဲ့ဒါကိုကျွန်တော်အခု Facebook မှာတင်လို့လုပ်တာဒါပေမဲ့ဒီနေ့ကတိုင်းလက် site ကအောင်းမြင်နေတော့အော်သူတို့ပြောပါသေးတယ်ကျွန်တော်မတင်သေးတာအဲ့ဒီဆွေမျိုးဝဲကတော်စင်မအောင်ပြောတဲ့ဟာကိုကျွန်တော်ပြန်ပြီးတော့အမြင်တွေပြန်ပြီးတော့တုတ်ထားတာပေါ့ဗျာအဲ့ဒါပါလဲဆိုတော့ဒီ CRPN ရှစ်လာမယ် NGO ကင်းရက်တော့ထုတ်တယ်ဗျာဒါလဲဆိုတော့2000ကျင်းစင်ကဥဒေကိုဖျက်သိမ်းလိုက်ပြီစစ်အာဏာရှင်တို့ဟာစစ်ရေးမီးဖြင့်တိုက်ခိုက်မှသာစစ်အာဏာရှင်စနစ်ကိုဖျက်သိမ်းနိုင်ပြီဖြစ်ပြီးတော့သူတို့အဲ့လိုကျင်ညာတယ်ဗျာအဲ့လိုကျင်ညာပြီးတော့စက်တမလ9ရက်နေ့လဲကြာအောင်စစ်ကျင်ညာတာပဲဗျာအဲ့အဲ့ဒီဟာကျွန်တော်မေးချင်တာခင်ဗျားတို့အဲ့ဒါကိုညှိပြွာအနေနဲ့လုပ်ခါလားမဟာပြွာမဟုတ်ဘူးလားအဲ့ဒီဟာအဲ့ဒါအဲ့လိုကျင်ညာချက်ကြီးကမဟာပြွာမဟုတ်ဘူးလားအဲကျွန်တော်မေးချင်တာပေါ့ဗျာအဲ့တော့ဘူးလဲ NUG ကစစ်ပုံဝင်မတိုက်ဘူးသုံးစစ်ဘာမှကိုမပါဘူးတရားမဲ့လူတွေကတိုက်နေရတယ် NUG ကမတိုက်ဘူးအဲ့တော့ NUG ဟာသူပြောတဲ့ကျင်ညာချက်ကြီးသူမေ့နေပြီလားဒါမဲ့လည်းရှိသူကဘာပြီးလို့အဲ့လိုကိုကျင်ညာချက်ကိုကိုပြန်ပြောသေးတယ်အောင်လုပ်ကြည့်တာလေဆိုတော့ကျွန်တော်မေးခွန်းပြန်ထုတ်ခါတယ်အဲ့အဲ့ဒါကူလည်းပဲအဲ့ဒီမေးခွန်းထုတ်တဲ့အကြောင်းကိုခင်ဗျားအနေနဲ့ကျွန်တော်တင်ပြပါတယ်ဗျာ
ဟုတ်ကဲ့ဒါအရင်ချင်းတော့ကျွန်တော်သူတို့ပြန်မေးရမယ်ဒါပေမဲ့လောလောဆယ်မှာကျွန်တော်ညမီတလောက်စဉ်းစားမိရတော့သူတို့ကနိုင်ငံတကာအဖွဲ့အစည်းနဲ့လည်းပဲသူတို့လက်တွဲပြီးတော့လုပ်ရတယ်သူတို့ရဲ့ကြိုးပမ်းမှုကြောင့်လည်းပဲနိုင်ငံတကာထောက်ခံမှုကပုံရောပြီးတော့ရလာတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဆိုတော့နိုင်ငံတကာဆိုတာကဒီပြည်တွင်းစစ်ကိုလက်နက်ကင်တော်လှန်ရေးနဲ့လက်လက်ကိုအပိဘူဆိုတာသိပြီးတော့မလုတ်တဲ့ကိစ္စပါနိုင်ငံတကာမှာတခြားနိုင်ငံတွေမှာလည်းဖြစ်နေတယ်လက်နက်နဲ့ဝင်တိုက်တာမျိုးတွေသူတို့မလုတ်ကြပါဘူးအဲ့ဒီအတွက်များသူတို့ဒီလိုပြောရလေသလားဆိုတော့စဉ်းစားမှုမျိုးရောမဖြစ်နိုင်ဘူးလားခင်ဗျာစဉ်းစားကြည့်မယ်ဆိုရင်ဟာ
အဲ့ဒီအတိုင်းကွက်တီဖြစ်နေတာဘာလို့လဲအဲ့ဒီကဘယ်တော့မှမလားဒီလိုတိုက်ပွဲလမ်းစဉ်တွေဝင်နေတာမဟုတ်ဘယ်တော့မှမလုတ်ခဲ့သူတို့ကတော့ silent site ပဲနော်ဒေါ်စန်းစုကြီးဝင်လာတာလည်းပဲတမတော်နဲ့သူပြေဆောင်ထားတဲ့တမတော်ကြီးနဲ့ပြည်သူတွေကစစ်စာပြေဖို့ဝင်လာတယ်ပေါ့တဲ့ဖို့ဝင်လာတာကိုသူတောက်လျှောက်တမိုင်းတလျှောက်လုံးမှာလဲခံသွားတာတည်းပဲသူကပြန်တိုက်လို့နိုင်ခဲ့တယ်ဆိုတာမရှိဘူးနော်အဲ့တော့ဟိုကဖွင့်ပေးတဲ့ဟိုကနောက်ဆုံးလက်ကြိုက်ကြအောင်ပင်ကြလောက်ပြီးဆိုဖွင့်ပေးတော့မှဝင်လာတာဝင်ရလာပြီးတော့အပြအနာပင်သွားပြန်အောင်အဲ့တော့သူ့လမ်းစဉ်ကအဲ့ silent site လမ်းစဉ်က2000ချီကဥပဒေအောက်ဝင်သွားပြီးရဲ့နောက်အဲ့ဒီအောက်မှာလဲသူအနာပြန်သိမ်းခံရတဲ့အခါမှာတော့တက်တယ်ပြပြီတက်တယ်ချင်းချင်းကြားကြားပြနိုင်တယ်တောင်ရှိအောင်ဝင်တဲ့လမ်းစဉ်မှားတယ်တောင်ထုံဘုရားရှိတဲ့ရှိတဲ့တော်လန်ကြီးကတစ်ဆက်တည်းပေါ်အားမှာဆိုတော့ကိုတက်တယ်ပြနိုင်ဒါကြောင့်မလို့အခုတခါတော့ NLD ကဟာ NUG ကပေါ့လေနော်မှန်တဲ့လမ်းဆောင်ရှိကိုဖြတ်သိမ်းပြီးတော့ဆရာနာကျုံစည်ရင်းနဲ့တိုက်မှာပဲဖြုတ်ချတော့ရအောင်မယ်ဆိုတော
့ဒါပေမဲ့လက်တွေ့စဉ်းစားကြည့်ရင
်အဲ့ဒါတကယ်အကြည့်ကြီးလေ
စစ်ကောင်စီကလက်နဲ့အင်အားမစေးဘူးဦးကြည်မြင့်ခင်ဗျာသူတို့အာဏာသိမ်းတာပြီးရင်နောက်ပိုင်းမှာစစ်ကောင်စီဟာနိုင်ငံတကာလက်နက်ဝယ်ယူရရှိမှုဟာပိုတော့မှလွယ်လွယ်ကူကူဖြစ်နေတယ်လို့သုံးသပ်ကြပါတယ်ဒါရုရှားတို့ဘာလို့သူတို့ရဲ့ဝယ်နိုင်တဲ့ market ကပိုပြီးအောင်မှကျလာသေးတယ်ဆိုတော့သူတို့ကလည်းလောလောဆယ်ကတော့လွယ်လွယ်ကူတော့ဒီဘယ်လိုလုပ်လက်နက်ချအစောပြင်းမဲ့လမ်းစဉ်ဖြစ်လာနိုင်မလဲဒီအခြေအနေမှာဆိုတော့လူတွေအကုန်စေကုန်မှာပေါ့အဲ့တော့ပြည်သူတွေကပို့ပြီးတော့ဒုက္ခဆင်းရဲတွေပုံများလာမှာပေါ့ဗျာအဲ့လက်နက်ကင်လမ်းစဉ်နဲ့သာအပြုတ်တိုက်ရေးလုပ်မယ်ဆိုရင်တော့ဟိုတုန်းကလည်းဗိုလ်ချုပ်နေဝင်လည်းအပြုတ်တိုက်မယ်ဆိုပြီးတော့နှစ်ပေါင်းများစွာစကားအဲ့လူကြွေးကြော်ပြီးတိုက်လာခဲ့တာတခါမှမနိုင်ခဲ့ဘူးအဲ့ပြည်သူစလို့လူကဖြစ်နိုင်မှာမလားအပြုတ်တိုက်ရေးဆို
တော့အဲ့အဲ့ဒီဟာကိုအဲ့ဒါကြောင့်ဘို့လို့အဲ့ဒီကနာကျော်ရာကြီးကအတုံးလုံးမှန်တယ်အဲ့ဒါဒီကြောင့်လို့ဒီတစ်ခါတော့အကျိုးမခံတော့ဘူးငါတို့ဒီတစ်ခါဆိုတော့စစ်ကြုံဘောကတက်တက်လို့လွတ်မှာမဟုတ်တော့ဘူးဆိုပြီးတော့ဒီနေ့ silent site ဆိုတာခင်ဗျဇေကုံမအောင်မြင်တာဗျာတို့တပီလုံးပဲတော့ဘာလို့လို့ခင်ဗျဒီစစ်အာဏာရှင်ကိုဘယ်လိုနည်းနဲ့ဆက်ကျင်ရဆက်ကျင်ရဆိုတဲ့စိတ်ပြေးရအကုန်လုံးတိုင်းနာတွေလည်းအကုန်ညွတ်သွားကြပြီအဲ့ဒါကလို့လစ်ဗျာဥမာကြည့်ဗျာပေါ်လိုက်တဲ့ limit ဒီလာခါရဲပြောမိနေဒါမလို့အချိန်ကြာတဲ့အခါမှာကျတော့ခင်ဗျသင်္ကားကြီးကိုမြို့စတင်တာပဲအတိုက်ခံကသူအကြီးကျယ်နေနေဝင်သွားတဲ့ခါမှာတက်လန်ပြန်လာတာပဲအရင်ရက်ဆက်လာလို့နိုင်ငံတကာကဝင်ရတာကို့ညီတွေကမရင်းစည်းပဲနဲ့နိုင်ငံတကာကဝင်လို့မရဘူ
းဟုတ်ကဲ့
အဲ့တော့ဒီတစ်ခါကျွန်တော်ကြည့်တဲ့ခါမှာအဲ့ဒီလိုဟိုးလုံးကအကျုပ်တရားတွေကိုလုံးကသင်္ကန်းစာတွေနဲ့တောင်းလို့မရတော့ဘူးလားရေမရတော့ဘူးအဲ့ဒါတော့ဒီကအတိအကျကျွန်တော်ပြောရဲတယ်ဗျာ
ဆက်ပြီးပြောနေတာကဆိုတော့လာမယ့်အခုတစ်နှစ်ပြည့်ခဲ့ပြီသူတို့က2023 August အထိနေမယ်လို့ဆိုတော့အဲ့ဒီသူတို့နေမယ်ဆိုတဲ့ကာလအထိကိုလှမ်းကြည့်ရင်ရောသူတို့ဘက်ကတင်းကြီးရေးတရားဥပဒေစိုးမိုးရေးပါလေလုတ်ပြီးတော့သူတို့ပြောတဲ့ရွေးကောက်ပွဲသူတို့အယုံကြည်ရှိသည်ဖြစ်စေမရှိသည်ဖြစ်စေလုတ်ပေးလာနိုင်မယ့်အခင်းချင်းကိုတွေ့ရပါလား
မင်းတို့လာဖြေရတာပါဗျာအဲ့ရွေးကောက်ပွဲကဖြစ်မလားเนี่ยชื่อลาเวเนี่ยอนาคตมีสูงขึ้นไปแล้วตะท่องชื่อผิดไปได้ดีโหลจินญาพี่တော့อึดเมยาโหลตะท่องชื่อผิดไปได้ดีဆိုပြီးတော့เช็คอุ๊ชุบทัวร์มาเว้ยยูก็ว่าคุณติชุบเนี่ยเดซวยมั้ยเราก็เช็คပြီးတော့เช็คอุ๊ชุบทัวร์มั้ยဆိုแล้วปุ๋นน่ะမျိုးตกเลย
ကျောဇန်သားရဲ့မြမရေးဆွေးနွေးကံကိုတရင်ပတ်စဉ်ဗုဒ္ဓဟူးည9နာရီအစီအစဉ်နဲ့ကြာသပတေးမနေ့6နာရီအစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်။မကြခင်အားကစားကဏ္ဍကိုထုတ်လွှင့်မှာဖြစ်ပါတယ်ခင်ဗျ
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ဒီရဲ့ဗုဒ္ဓဦးညဘက်ရေဒီယိုရုပ်သံအစီအစဉ်တွေကိုည7:00နာရီတိဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍအလှည့်ကြပါပြီ။ဒီသတင်းပါအားကစားကဏ္ဍမှာတော့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပခဲ့တဲ့ဩစတြေးလျ Open တင်းနေပြိုင်ပွဲအကြောင်းကိုရနိုင်ကတင်ဆက်ထားပါတယ်ခင်ဗျာ
။ Australian Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။ဒီနေ့မှာတော့အမျိုးသားဘက်မှရောအမျိုးသမီးပြိုင်ပွဲနှစ်ခုလုံးမှာပါထူးထူးခြားခြားသမိုင်းမှတ်တိုင်းအစ်တီထူနိုင်ခဲ့ကြပါတယ်။အမျိုးသားဘက်မှာတော့စပိန်နိုင်ငံသား Rafael Nadal ကိုဆွဲပြီးတော့ Grand Slam Championship ကိုအများဆုံးရတဲ့သူဖြစ်စံချိန်တင်နိုင်ခဲ့တယ်လို့အမျိုးသမီးဘက်မှလည်း Australian နိုင်ငံရဲ့အိမ်မက်တစ်ခုဟာနှစ်ပေါင်း40ကျော်အကြာမှာပြေးသွားခဲ့ပါတယ်။စနေနေ့ကအမျိုးသမီး Final မှာတော့ Australia ကကမ္ဘာအဆင့်တက် Ashley Barty နဲ့ American ကကမ္ဘာအဆင့်29Daniel Collins တို့ပေါ်လူခဲ့ကြပါတယ်။ Ashley Barty အတွက်တော့ကိုယ်နိုင်ငံမှာဖြစ်တဲ့အတွက် Rod Laver ကွန်းကြီးမှာအားပေးတဲ့သူတွေနဲ့အပြည့်ဖြစ်ခဲ့ပါတယ်။ဒ ဒါမဲ့လည်း Australian Open ကိုအမျိုးသမီးတွေဘက်မှာ Australia နိုင်ငံသူတွေမနိုင်တာဟာနှစ်ပေါင်း40ကျော်သွားပြီဖြစ်တာကြောင့်တစ်ဖက်မှာလည်း Birdie ဟာ PR တွေရှိနေခဲ့တာပါ ဒါမဲ့စနေနေ့က Final မှာတော့ Birdie က Collins ကို6-3-6 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Australian Open ကိုပထမဆုံးအကြိမ်ပိုဆွဲသွားခဲ့ပါတယ်ဒါဟာ Australian Open ကို Australia နိုင်ငံသူတွေက43နှစ်အကြာမှာပထမဆုံးအကြိမ်ပြန်အနိုင်ရတာလည်းဖြစ်ပါတယ်ဒီပွဲကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး Ashley Birdie ကတော
့ They're all really different all really different stages of my career or all really different feelings and I think being able to do it here at home is really special and
I ဒီစုအားလုံးကတစ်ခုနဲ့တစ်ခုမတူပါဘူးအားလုံးကကျမကစားသမားဘဝရဲ့မတူတဲ့အဆင့်တွေရခဲ့တာဖြစ်တယ်လို့ရလိုက်တဲ့အချိန်မှာဖြစ်တဲ့ခံစားမှုတွေကလည်းတစ်ခုနဲ့တစ်ခုမတူပါဘူးအခုလိုကိုယ်နိုင်ငံမှာပြိုင်တဲ့ပြိုင်ပွဲကိုနိုင်လိုက်တာကတော့တကယ်ကိုထူးခြားတယ်လို့ထင်ပါတယ်။ဒါကတခြား Grand Slam တွေကိုနိုင်တဲ့အချိန်မှာဖြစ်တဲ့ခံစားချက်နဲ့မတူတာကတော့သိကြပါတယ်။ Grand Slam ကိုလည်းတစ်ချိန်ထက်မကနိုင်ပြီးလူတိုင်းမလုံနိုင်တဲ့အရာတစ်ခုကိုလုံနိုင်လိုက်တဲ့အတွက်ကျွန်မကံကောင်းပါတယ်။အဲ့ဒီအတွက်လည်းတကယ်ကိုကျေးဇူးတင်ပါတယ
်။ Ashley Birdie ဟာဒီမတိုင်ခင်ကပြင်သစ် Open နဲ့ Wimbledon ကိုလည်းတစ်ချိန်စီနိုင်မှုတာကြောင့်သူမအတွက်တော့ဒါကတတိယမြောက် Grand Slam ဖြစ်ပါတယ်။အမျိုးသားဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ဒီနေ့မှာဖိုင်နယ်ကိုတက်လာတာကစပိန်နိုင်ငံကကမ္ဘာအဆင့်6 Rafael Nadal နဲ့ရုရှားကကမ္ဘာအဆင့်2 Daniil Medvedev တို့ဖြစ်ပါတယ်။ Nadal က Grand Slam ကိုအကြိမ်20ရထားပြီးတော့ Medvedev ကတော့ပြီးခဲ့တဲ့ US Open ကိုပဲတစ်ကြိမ်ရာဘူးတာပါ။ဒါပေမဲ့ Australian Open မှာတော့ Medvedev ကမနစ်ကဖိုင်နယ်မှာရှုံးခဲ့သလို Nadal ကလည်း2009မှာတစ်ကြိမ်ပဲနိုင်မှုတာပါ။တနင်္ဂနွေနေ့ကကစားခဲ့တဲ့ final မှာတော့ဘွဲကတကယ်ကိုအကျိမ့်နေနဲ့၅ဘွဲအပြည့်ကစားခဲ့ရပါတယ်။ Medvedev ကပထမ၂ဘွဲကို 6-6 နဲ့နိုင်ပါတယ်။ဒါပေမဲ့ Nadal ကတတိယဘွဲနဲ့ဒုတိယဘွဲတွေကို 6-4 နဲ့ပြန်နိုင်တာကြောင့်နောက်ဆုံးဘွဲကစားကြတာမှာ Nadal က 9-5 နဲ့နိုင်ပြီးတော့ champion ဖြစ်သွားပါတယ်။ဒါကြောင့် Nadal ဟာ Grand Slam champion ဆုကို21ကြိမ်ဘိုးဆွဲပြီးတော့မြို့သားဘက်မှာအများဆုံးရတဲ့သူအဖြစ်စံချိန်တင်လိုက်ပါတယ်။ဒီ final ဟာ 9:24 မိနစ်ကြာခဲ့ပြီးတော့ Grand Slam သမိုင်းမှာတော့ဒုတိယအချိန်အကြာဆုံးပွဲလည်းဖြစ်ပါတယ်။ဒီပြိုင်ပွဲမတိုင်ခင်တုန်းကတော့ Nadal ရဲ့ Federer ရဲ့ Djokovic ရဲ့၃ယောက်စလုံး Grand Slam ပေါ်အချိန်20စီးဘိုးဆွဲပြီးတော့တူနေတာကြောင့်ဒီတစ်ချိန်မှာဘသူဘိုးဆွဲပြီးအများဆုံးစံချိန်တင်နိုင်မလဲဆိုတာကလည်းအားလုံးကစိတ်ဝင်စားခဲ့ကြသလိုပြိုင်ပွဲတာဝန်ရှိသူတွေကလည်းဒီပွဲမှာသူတို့၃ယောက်စလုံးကိုဝင်ပြီးတော့ပြိုင်စေခြင်းခဲ့တာပါ။အဲ့လိုဆိုရင်တော့၃ယောက်စလုံး Grand Slam စုကိုအချိန်20စီးရပြီးတဲ့နောက်ပထမဆုံးပြိုင်တဲ့ပွဲဖြစ်လာမှာဖြစ်သလိုအရင်နှစ်တည်းတခြားပြိုင်ပွဲတွေထက်ကိုပိုပြီးတော့တမှုထူးခြားတဲ့ပြိုင်ပွဲဖြစ်ခဲ့မှာပါဒါပေမဲ့လည်းပြီးခဲ့တဲ့လပိုင်းတွေအတွင်း Djokovic တစ်ယောက်ပဲကြံ့ခိုင်မှုရှိခဲ့ပြီးတော့ Nadal ရော Federer ရောကနိုင်ရာတွေကြောင့်ကစားပြစ်မကစားပြစ်ဆိုတာလည်းမသေးကြပဲဖြစ်ခဲ့ပါတယ်ဒါပေမဲ့တကယ်တမ်းပြိုင်ပွဲဆောက်တဲ့အချိန်မှာတော့ Djokovic ကကာကွယ်ဆေးမထိုးလို့ Visa ပြဿနာတက်ပြီးတော့ပြိုင်ပွဲဝင်ခွင့်မရဘဲ Australia ကပြန်ခဲ့ရပြီးတော့ Federer ကလည်းအချိန်မီပြန်မကောင်းတော့ကြောင့်သူတို့၃ယောက်မှာ Nadal တစ်ယောက်ပဲကစားနိုင်ခဲ့တာပါ။ဒါပေမဲ့ Nadal ဟာဒီမတိုင်ခင်က Australian Open ကိုတစ်ကြိမ်ပဲဘိုးဆွဲပူးထားတာကြောင့် Australian Open ဟာသူ့အတွက်တော့အောင်မြင်မှုသိရှိတဲ့နေရာတော့မဟုတ်ခဲ့ပါဘူး။ဒါပေမဲ့ဒီတစ်ကြိမ်မှာတော့အရာအလုံး Nadal ဘက်မှရှိနေတယ်ပြောရမလား။ Nadal ဟာပထမ၂ပွဲရှုံးပေမဲ့တနက်၃ပွဲကိုနိုင်ပြီးတော့ Grand Slam Champion ဆုကို21ကြိမ်မြောက်ရသွားခဲ့ပါတယ်။အခုလို Australian Open ကိုအနိုင်ရပြီးတဲ့နောက် Nadal ပြောတာကတော
့ Well honestly not much no I was trying to sleep a little bit but it was super difficult tonight but yeah the
အမှန်တမ်းပြောရရင်တော့သိပြီးတော့အောင်ပွဲမခံဖြစ်ပါဘူးညကကျွန်တော်နည်းနည်းလောက်အိပ်ဖို့ကြိုးစားတယ်ဒါပေမဲ့တော်တော်ခက်ပါတယ်ဒါပေမဲ့အခုလိုနိုင်လိုက်တဲ့အတွက်အရန်ကိုကျေနပ်မိပါတယ်ဘယ်လောက်ကျေနပ်တယ်လဲဆိုတာကတော့ပြောမပြတတ်အောင်ပါပဲဗျာကျွန်တော်အတွက်တော့ဒီဆုဖလားကိုရတာတကယ်အမခံပါကျွန်တော်ဩစတြေးလျမှာကစားခဲ့တဲ့တစ်ချောင်းလုံးဒါကိုဘိုးဆွဲနိုင်ဖို့အရန်ကြိုးစားခဲ့ရပြီးအခုနောက်ဆုံးလုံးဝကိုမထင်ထားတဲ့အချိန်မှာလုံးဝမထင်ထားတဲ့နှစ်မှာဒီဆုဖလားကြီးကိုနောက်တစ်ခါပြန်ရလိုက်တာပါဒါကြောင့်အရန်ပျော်ပါတယ်လုံးဝကိုမထင်တဲ့အချိန်မှာရလိုက်တာမို့လို့ဒီပွဲဟာကျွန်တော်အတွက်တော့စိတ်လှုပ်ရှားစရာအကောင်းဆုံးပွဲတွေကတစ်ခုပေါ့ဗျာ
။လည်းတော့နိုင်သွားတဲ့အပေါ်မှာ Federer နဲ့ Djokovic တို့ကလည်းသူတို့ရဲ့လူမှုကွန်ရက်တွေကနေတဆင့်အကုန်ပြုချီးကျူးခဲ့ကြပါဗျ။အထူးသဖြင့်ပထမနှစ်ပွဲရှုံးပြီးတဲ့နောက်စိတ်ဓာတ်မကျဘဲနိုင်အောင်ပြန်ကစားခဲ့တဲ့နဒါရဲ့နိုင်မခံအရှုံးမပေးဘဲကစားတော့တဲ့စိတ်ဓာတ်ကိုနှစ်ယောက်စလုံးကချီးကျူးခဲ့ပါဗျ။အခုလိုအနိုင်ရသွားတဲ့အတွက် Nadal ဟာ Grand Slam ကို21ကြိမ်ရပြီးတော့အများဆုံးစံချိန်တင်လိုက်နိုင်ပါပြီ။ဆိုတော့ Nadal ဟာ
တင်းနစ်သမိုင်းတစ်လျှောက်အကောင်းဆုံးကစားသမားပါလားပြီးတော့သူ့အနေနဲ့ Grand Slam ကိုနောက်ထပ် Benedict ထပ်ပြီးတော့ဘိုးဆွဲအောင်လဲဆိုတာတွေကလည်းစိတ်ဝင်စားစရာပါအခု Australian Open ပြီးတဲ့နောက်လာမယ့် Grand Slam ကတော့ပြင်သစ် Open မှာပြင်သစ် Open ဟာ Nadal ရဲ့အအောင်မြင်ဆုံးတိုင်ပွဲဖြစ်တာကြောင့် Nadal အနေနဲ့နိုင်ငံပြဿနာမရှိဘဲကြံ့ခိုင်မှုပြည့်နေမယ်ဆိုရင်တော့ထပ်ပြီးတော့ဘိုးဆွဲနိုင်ခြင်းအများဆုံးရှိတယ်လို့ဆိုရမှာဖြစ်ပါတယ်ဒါပေမဲ့မိနစ်တုံးကတော့ Djokovic ကနဒါလ်ကို semi final မှာနိုင်ပြီးဘိုးဆွဲသွားတာကြောင့် Djokovic ပြန်လာနိုင်မလားဆိုတာကလည်းစိတ်ဝင်စားစရာပါဒါပေမဲ့တစ်ဖက်မှာလည်းကယောဂါကာလအတွင်းနိုင်ငံကြီးအတော်များများကလည်းသူတို့စီကိုလာဖို့အတွက်ဆိုရင်ကာကွယ်ဆေးထိုးထားပြီးသားဖြစ်ဖို့လိုတဲ့အတွက် Djokovic အနေနဲ့ဒီပြဿနာကိုကြေလည်အောင်အရင်ဆုံးဖြေရှင်းနိုင်မှရှေးလျှောက်ပြိုင်ပွဲတွေဝင်ဖို့လည်းအဆင်ပြေမှာဖြစ်ပါတယ်နဒါလ်အနေနဲ့သမိုင်းလျှောက်အကောင်းဆုံးတင်းနစ်ကစားသမားဟုတ်မဟုတ်ဆိုတာအခုချိန်မှာပြောဖို့နည်းနည်းစောနေသေးတယ်လို့ပြောရမှာဖြစ်သလိုဒီကိစ္စကဂျိုကိုဗစ်နဲ့ဖက်ဒရာတို့အပေါ်မှာလည်းအများကြီးမူတည်နေပါတယ်သူတို့တော့အထက်မှာဘသူကတင်းနစ်သမိုင်းတစ်လျှောက်အကောင်းဆုံးဖြစ်မလဲဆိုတာကတော့အချိန်ကပဲအဆုံးဖြတ်ပေးတော့မှာဖြစ်ပြီးတော့အခုလောလောဆယ်မှာတော့နဒါလ်ကတော့ Grand Slam ကို21ချိန်ဘူဆွဲပြီးတော့အမျိုးသားတွေထဲမှာအများဆုံးရတဲ့သူဖြစ်စံချိန်တင်ထားနိုင်လိုက်ပါခင်ဗျာ
ကွေးနိုင်တဲ့ရင်ပဆင်တင်ဆက်နေတဲ့အားကစားကဏ္ဍကိုလည်းအခုလိုဗိုလ်ဒူးညဘက်9နာရီက10နာရီရေဒီယိုသံလွင့်အစီအစဉ်နဲ့ကြာသပတေးနေ့မနေ့ဖက်6နာရီက9နာရီရေဒီယိုသံလွင့်အစီအစဉ်မှာစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် VOA ရဲ့ဗိုလ်ဒူးညဘက်ရေဒီယိုသံလွင့်အစီအစဉ်တွေကိုည10နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့ဒီညအတွက်သတင်းချင်းချုပ်ကိုပြောပြပါမယ်ဒီမနက်ကလူရင်းတွေပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်လို့ဆွဆွဲပြီးICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတာကိုလက်ခံတဲ့အကြောင်း NUG ဂျာကာလာအမျိုးသားညီညွတ်ရေးဆွေးနွေးကကြေညာချက်ထုတ်ပါတယ်။ဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ ICJ ရဲ့တရားစီရင်ပိုင်ခွင့်ကိုအရင် NLD ဆွေးနွေးကလက်မခံခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကနဘူးအဆင့်ကန့်ကွက်ရှောက်လိုက်ခဲ့ပါတယ်။ NLD ဆွေးနွေးလက်ထက်ကလွှတ်တော်အမတ်တွေပါဝင်ဖွဲ့စည်းထားတဲ့အတိုက်ခံ NUG အမျိုးသားညီညွတ်ရေးဆွေးနွေးကအဲ့ဒီကနဘူးခုခံခြေပါချက်ကိုပြန်လည်ရုပ်သိမ်းကြောင်းဖေဖော်ဝါရီတရက်မနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းဒီကိစ္စစစ်ဆေးကြနာရေးမှာရိုညာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတန်တမန်တွေနဲ့သာ ICJ ကဆက်သွယ်ပြောဆိုနေပါရယ်။အခု ICJ တရားရုံးရဲ့တရားစီရင်ပိုင်ခွင့်ကို NUG ကလက်ခံလိုက်တဲ့အကြောင်းကြေညာလိုက်တဲ့အတွက်အမှုတော်အမှုလာပေါ်ဘယ်လောက်ထိအကျိုးသက်ရောက်မှုရှိလာမလဲဆိုတာကတော့အသေးချာမသိရသေးပါဘူး။မြန်မာဒီမိုကရေစီရေးတွဲအမေရိကန်ပြည်ထောင်စုကအကူအညီပေးမဲ့အစီအစဉ်ကိုတဆိုင်မမတ်လှုံ့ဆော်သွားဖို့လိုအပ်ကြောင်းအတက်လွတ်တော်လူနည်းစုကောင်းဆောင်မစ်မက်ကွန်နယ်ကသမ္မတဘိုင်ဒန်ဆွေးနွေးကိုတိုက်တွန်းလိုက်ပါတယ်။တန်ပေါင်းများစွာသောမြန်မာပြည်သူတွေဟာ NUG ဂျာကာလာအမျိုးသားညီညွတ်ရေးဆွေးနွေးကိုထောက်ခံအားပေးနေကြတဲ့အကြောင်းဒါပေမဲ့ညီညွတ်ပြီးတတိပြောင်မြောက်တဲ့မြန်မာဒီမိုကရေစီရေးလှုံ့ဆော်မှုကြီးဟာနိုင်ငံတကာရဲ့အကူအညီပံ့ပိုးမှုတွေလိုအပ်ကြောင်းဒါကြောင့်လေလွန်ခဲ့တဲ့တနှစ်တာကာလကလေးကမနာဘိုင်ဒန်ဆိုရအနေနဲ့မြန်မာဒီမိုကရေစီအရေးမှာအဟံအတားဖြစ်နေသူတွေကိုအရေးယူဖို့နဲ့အမေရိကန်ရဲ့မာမိတ်တွေလည်းအလားတူလှုံ့ဆော်ကြဖို့သူ့အနေနဲ့တိုက်တွန်းခဲ့တဲ့အကြောင်းအထက်လူတော်မှမစ်မက်ကွန်နယ်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာမျိုးသားပြန်လည်ရင်ကြားစီရေးဖြစ်မြောက်အောင်လှုံ့ဆော်ကြဖို့နိုင်ငံတကာတိုင်ဝန်ကိုပုတ်ရန်မင်းကြီးဖရန်စစ်ကဒီကနေ့လှုပ်တဲ့သတင်းပတ်စင်ဝတ်ပြုစုတောင်းပွဲအတွင်းတိုက်တွန်းသွားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကြောင့်သွေးမြေကျနေရတာကိုစိတ်မကောင်းစွာတွေ့မြင်နေရတဲ့အကြောင်းမြန်မာခရီးရန်ဆရာတော်ကြီးတွေရဲ့မေတ္တာရက်ခံချက်ကိုပဲ့တင်ထပ်ပြီးနိုင်ငံတကာကိုမေတ္တာရက်ခံကြမှာတဲဆိုပြီးတော့ပုံရမ်းမင်းကြီးကမိန့်ကြားသွားတာပါဖေဖော်ဝါရီလနေ့နေ့ဒီနိုင်ငံချင်းသားများကူညီဆောင်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာနာသိမိနောက်ပိုင်းလူပေါင်း 1,510 ယောက်စစ်ကောင်စီလက်ချက်တောင့်တည်ဆုံခဲ့ရပြီးလူ 2,000 နီးနီးအဖမ်းခံခဲ့ကြရပါတယ်တန်းနဲ့ကြည့်တဲ့မြန်မာနိုင်ငံသားတွေကိုကူညီပေးဖို့ဒီနှစ်အတွက်အမေရိကန်ဒေါ်လာတန်း100ကျော်လိုအပ်တဲ့အကြောင်းနဲ့ဒီပမာဏဟာပြီးခဲ့တဲ့နှစ်ကတည်းကနှစပိုများပြီးမြန်မာနိုင်ငံရဲ့တောင်းဆိုတဲ့အများဆုံးပမာဏဖြစ်တဲ့အကြောင်းကုလသမဂ္ဂလူသားစာနာမှုဆိုင်ရာပူးပေါင်းဆောင်ရေးအဖွဲ့ UNOCHA ကပြောပါရခင်ဗျာဒီနေ့ညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ဖြစ်တယ်လို့ဗုဒ္ဓညအတွက်ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီညအစီအစဉ်အတွက်ထုတ်လို့ရမှုကမဆုမွန်ပါအတန်ပိုင်းအင်ဂျင်နီယာတွေကတော့ PJ Elliot နဲ့PJ Elio ဖြစ်ပါတယ်ရုပ်သံကင်မရာအင်ဂျင်နီယာက PJ Elio ပါ VA မြန်မာပိုင်းရဲ့ဂျာတာပတိမနက်ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းတိုမီတာ3249တို့ပြင်ပထမနိုင်ရွက်မှာလိုင်းလံမီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ် VA ကိုကြည့်ရှုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ် VA တို့ရရှင်များနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေက ျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.